Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American သံရဲ့2024ခုနှစ်အောက်တိုဘာလ24ရက်ကျသားရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေစနေနေ့ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ဒါ3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါကမ္ဘာဒီမိုကရေစီအခင်းကျင်းသည့်အတွက် BRICS နိုင်ငံတွေကြားမှမျှော်လင့်ချက်အမြင့်တူညီကြတယ်လို့ရုရှားသမ္မတကပြောလိုက်ပါတယ်တခါအမေရိကန်ရွေးကောက်ပွဲမှာမဲပေးသူတွေဝေဝါအောင်လို့ဒီအီရန်တရုတ်နဲ့ရုရှားနိုင်ငံတွေကတွန်းပြီးတော့လုပ်နေတယ်ဆိုတဲ့အထောက်အထားသစ်တွေထပ်ပြီးတော့ထွက်ပေါ်လာပါတယ်မြန်မာနိုင်ငံကမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဟာအဆိုးဆုံးအန္တရာယ်နဲ့ကြုံတွေ့နေရတယ်လို့ Amnesty International အဖွဲ့ကြီးကအစိုးရခန်းစာထုတ်ပြန်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆင်မြန်မွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းဘက်မြောင်မြို့နယ်မှာစစ်ကောင်စီလေကြောင်းတက်ခဲမှုတွေတေဆုံးမှုရှိခဲ့တာကိုဒေသခံက
ရောင်မြို့နယ်ကလေးကုန်းရွာအရှိပြားမှာဘုံနှလုံးထပ်ပြီးရောက်ကြတယ်။အသက်80အဖာတူအသက်15နှစ်မိကလေးတူအလုံးပေါင်း6ဦးတေဆုံးပြီ
။နောက်မြန်မာဘက်ကပို့မဲ့သွင်းကုန်တွေတရုတ်နဲ့ထိုင်းနယ်စပ်မှာတင်းတင်းကြပ်ကြပ်စစ်ဆေးခံနေရပါတယ်။နောက်စစ်ကောင်စီလေကြောင်းထောက်လန့်မှုကြောင့် KNI ဒေသခံတွေလည်းစိုးရိမ်နေကြပါတယ်။အခုလိုသတင်းတွေပြီးမှာတော့ကျသရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရယာမြမကြီးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာတွေစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။စီဘော်ရေးထွန်းသစ္စာ BRICS နိုင်ငံတွေကြားမှာဒီကမ္ဘာဒီမိုကရေစီအခင်းကျင်းအသက်အတွက်မျှော်လင့်ချက်အမြင့်တွေတူကြတယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအာရှအပါအဝင်ပို့ပြီးတော့မှနေရာရတဲ့နယ်လို့ BRICS ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲနောက်ဆုံးနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်
။ большинство из которых мирные жители. Но при этом я хочу это подчеркнуть, мы всегда выступаем против любых террористических проявлений.
ကုလသမဂ္ဂအနေနဲ့လုပ်ငန်းတွေပို့ပြီးတော့ထိရအောင်လို့27ရာစုနဲ့လက်တွေ့ကိုက်ညီတဲ့ပုံစံမျိုးပြောင်းလဲဖို့အရေးကြီးကြောင်းနဲ့လုံခြုံရေးကောင်စီမှအာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေကကိုစားပြုမှုပို့ပြီးတော့ရှိတဲ့လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ်။ရုရှားနိုင်ငံခါဇန်မြို့မှာ3ရက်ကြာကျင်းပတဲ့ BRICS ထိပ်သီးစည်းဝေးပွဲမှာအဖွဲ့အစည်းဝင်ဖို့အလားအလာရှိတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း36နိုင်ငံတက်ရောက်ပါတယ်။လက်ရှိကမ္ဘာ့ဗန္ဒာရေးစနစ်မှာနောက်နိုင်ငံတွေလွှမ်းမိုးထားတဲ့စနစ်အပြင်တခြားရွေးချယ်စရာတွေရှိလာစေရဲ့အတွက်ဗန္ဒာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမခိုင်မအောင်လုပ်ဖို့နဲ့ကမ္ဘာမှာဖြစ်နေတဲ့စစ်ပွဲပြိပခါတွေအတွက်အပြေရှာရေးကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တိုက်ခိုက်မှုတွေကိုအများဆုံးရှင်းချပြီးတော့နိုင်ငံရေးအရဆွေးနွေးအပြေရှာတဲ့လို့တရုတ်သမ္မတရှီဂျင်ပင်ကလည်းဒီကနေ့ဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်။အရှိအလေပိုင်းဂါဇာကမ်းမြောင်မှာလည်းအပြစ်ခတ်ရက်စဲဖို့အတွက်တရုတ်သမ္မတကတောင်းဆိုခဲ့ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်စစ်တိုက်နေတဲ့အတွက်ရုရှားကိုကမ္ဘာနိုင်ငံတွေဝိုင်းချင်အောင်လို့အမေရိကန်ကကြိုးစားနေချိန်မှာ BRICS နိုင်ငံတွေကအနောက်အုပ်စုရဲ့လွှမ်းမိုးမှုကနေဖယ်ခွာနိုင်အောင်ကြိုးပမ်းနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ် BRICS နိုင်ငံတွေထဲမှာ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်ပါတယ်ရှင
်ယူကရိန်းအတွက်ချင်းငွေဒေါ်လာဘီလီယံ20ကိုအမေရိကန်ဘက်ကအတည်ပြုပေးလိုက်ပါပြီ G7 စက်မှုထိပ်သီးခုနှစ်နိုင်ငံကနေယူကရိန်းကိုအမေရိကန်ဒေါ်လာဘီလီယံ50ချိမဲ့အစီအစဉ်တဲကနေအမေရိကန်ကပေးရမယ့်ဒေါ်လာဘီလီယံ20နဲ့ပတ်သက်ပြီးမနေ့ပေါ်တူနေ့မှာအပိသက်သဘောတူညီလိုက်တာပါအမေရိကန်ကပေးရမယ့်ဒေါ်လာဘီလီယံ20ချိငွေနဲ့ပတ်သက်ပြီးအမေရိကန်ဘန်ဒါရီဝန်ကြီးဂျန်နက်ယယ်လင်နဲ့ယူကရိန်းဘန်ဒါရီဝန်ကြီးဆာဟီမာချန်ကိုတို့မနေ့ကသဘောတူလက်မှတ်ရေးထုတ်လိုက်ကြတာပါဒီချိငွေနဲ့အတူဥရောပသမ္မတကဒေါ်လာဘီလီယံ20နဲ့ G7 အဖွဲ့ဝင်တွေဖြစ်ကြတဲ့ဗြိတိန်ဂျပန်နဲ့ကနေဒါနိုင်ငံတွေပေါင်းပြီး10ဘီလီယံတို့ကိုလည်းယူကရိန်းကိုချင်းငွေဖြစ်ပေးသွားမှာဖြစ်ပါတယ်။အဲ့ဒီချင်းငွေတွေကိုစီးပွားရေးနဲ့စည်ရေးအကူအညီတွေအတွက်ဒီနှစ်ပေးသွားမှာပါ။အဲ့ဒီချင်းငွေတွေကိုတော့ရုရှားကယူကရိန်းကိုချီကျော်တိုက်ခိုက်ခြင်းကစပြီးထိန်းချုပ်ထားတဲ့ရုရှားပိုင်ဒေါ်လာ300ဘီလီယံကျော်ကနေရလာတဲ့အတူတူကနေပြန်ပေးသွားမှာဖြစ်ပါတယ်။ရုရှားရဲ့အဲ့ဒီပိုင်ဆိုင်မှုအများစုကိုတော့ဥရောပမှာထိန်းချုပ်ထားတာပါခင်ဗျာ။
မကြာခင်ကျင်းပတော့မယ့်အမေရိကန်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေဒီဝေဝါးဖြစ်အောင်လုပ်ပြီးတော့မဲဆန္ဒရလဒ်တွေကိုပြောင်းလဲအောင်လို့ရုရှားတရုတ်နဲ့ဒီအီရန်နိုင်ငံတွေကတွန်းတွန်းတိုက်တိုက်လုပ်နေတယ်ဆိုတဲ့အထောက်အထားသစ်တွေထွက်ပေါ်လာပါတယ် Microsoft နည်းပညာကုမ္ပဏီကြီးနဲ့ Recorded Future ဆိုတဲ့ Cyber လုံခြုံရေးလုပ်ငန်းတို့ကပုံထူးနေ့ကထုတ်ပြန်လိုက်ကြတဲ့ဒီ Cyber Andy ရဲ့သုံးသက်ချက်အစီရင်ခံစာနှစ်ခုမှာရွေးကောက်ပွဲနီးလာတာနဲ့အမျှရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်လို့နိုင်ငံသားကနေကြိုးပမ်းမှုတွေပိုများလာတယ်လို့ဖော်ပြထားကြပါတယ်။ Democrat သမ္မတလောင်း Kamala Harris ကိုထိခိုက်စေတဲ့လှုပ်ကြံဗီဒီယိုအတုတွေကို Russia နဲ့ဆက်နွယ်တဲ့ Online လှုပ်ရှားသူတွေကနှစ်ဆပိုဖျက်နေတယ်လို့တရုတ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကတော့တရုတ်ကိုဝေဖန်တဲ့ Republican လွှတ်တော်အမတ်တွေကိုအဓိကထားတိုက်ခိုက်နေတာတွေ့ရတယ်လို့ Microsoft ကုမ္ပဏီရဲ့ဒီချင်းချောက်ရန်အန်ဒီရဲ့သုံးသက်ရေး MTAC ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2020ရုံးက American မဲဆန္ဒရှင်တွေအနှောက်အယှက်ဖြစ်အောင်လို့ email တွေပို့ခဲ့ပုံရတဲ့ Iran နဲ့ဆက်နွယ်နေတဲ့အဖွဲ့တွေကအခုအခါမှာလည်းရွေးကောက်ပွဲနဲ့ဆက်ဆက်တဲ့ website တွေသတင်းဌာနကြီးတွေကိုလေ့လာဆောင်ကြည့်နေတာကြောင့်ဒီနှစ်ရွေးကောက်ပွဲမှာလည်း2020ရွေးကောက်ပွဲကရုံးကလို့အနှောက်အယှက်ပေးဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။ Microsoft အစီရင်ခံစာထဲမှာဆွတ်ဆွဲထားချက်တွေကိုဝါရှင်တန်ကတရုတ်တန်ယုံကပယ်ချပါတယ်။တရုတ်နဲ့ဆက်ဆက်နေတဲ့ Cyber အုပ်စုတွေရဲ့လှုပ်ကြံဖော်ပြတိုက်ခိုက်ခံရတဲ့လွှတ်တော်အမတ်တွေထဲမှာတယောက်ပါတဲ့အထက်လွှတ်တော်ထားလိုက်ကော်မတီ2ဥက္ကဋ္ဌမာကိုရူဘီယိုကရွေးကောက်ပွဲပေါ်လွှမ်းမိုးနိုင်အောင်တရုတ်ရဲ့လုပ်ရက်တွေကိုအင်မတန်အလေးထားတင်တယ်လို့ပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့ကာတာနိုင်ငံကိုရောက်သွားပြီးတော့အရှိလေပိုင်းရေးဆွေးနွေးနေပါပြီ။နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာဒေသနဲ့လေဗနွန်ပြည်ပခန့်တွေအရှိဒီနေ့မှာတော့ကာတာနိုင်ငံကိုအုပ်ချုပ်နေတဲ့ဆော်ဘွားရှိခ်ဘင်ဟာမက်အယ်ထာနီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပြင်ဝန်ကြီးဘလင်ကန်ဟာကာတာနိုင်ငံသားရေးဝန်ကြီးမိုဟာမက်အယ်ထာနီနဲ့ဒီနေ့တွေ့ဆုံမှာဖြစ်ပြီးအဲ့ဒီနောက်မနက်ဖြန်တောက်ကြနေမှာတော့အာရဗ်တာဝါရှိသူတွေနဲ့လန်ဒန်မြို့မှာဆွေးနွေးကြမှာပါ။ဒီခီးစဉ်တွေဝန်ကြီးဘလင်ကန်ရဲ့အဓိကဦးစားပေးလုပ်ငန်းစဉ်တစ်ခုကတော့ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေပိုရရှိအောင်လှုံ့ဆော်ဖို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်သူနိုင်ငံကလည်းအစ္စရေးဟာမတ်စစ်ပွဲကြောင့်လေဗနွန်မှာထိခိုက်သွားတဲ့သူတွေကိုရမုံငွေအကူအညီတွေပေးနိုင်ဖို့နိုင်ငံတကာညီလာခံတစ်ခုကိုပဲရစ်မြို့မှာကျင်းပခဲ့ပါတယ်။ဝန်ကြီးဘလင်ကန်ဟာဒီခီးစဉ်တွင်အစ္စရေးနဲ့ဆော်ဒီနိုင်ငံတွေကိုလည်းဝေရောက်မှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိအိုက်ရိုမီတာ32 kHz 9383နဲ့9383အိုက်ရိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင
်။အော်တိုဘလ24ရက်ကျတော့ရင်းနှီးညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ AA ရခတပ်တော်တို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာရိုဟင်ဂျာမွတ်စလင်တွေဟာအကြီးအမားဆုံးအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကင်ပဋိပက္ခတွေကြားမှာရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာရင်ဆိုင်နေရတဲ့အခြေအနေဟာ2018ခုနှစ်ကလူမျိုးရုံးတပ်ဖြတ်ခံရမှုနောက်ပိုင်းအဆိုးဝါးဆုံးဖြစ်တဲ့အကြောင်း Amnesty International ကဒီကနေ့အောက်တိုဘာ24ရက်နေ့နေဆွဲနဲ့အစီရင်ခံစာထောက်ပြန်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်22ယောက်ကို MSD ကစက်တင်ဘာမှာတွေ့ဆုံမေးမြန်းခဲ့တယ်လို့အစိုးရခန်းစာထဲမှာဖော်ပြပါရယ်ရိုဟင်ဂျာတွေဟာ2018ခုနှစ်ကကြုံခဲ့ရတဲ့အဖြစ်ဆိုးမျိုးနဲ့ထပ်ကြုံခဲ့ရပြီးအခုတစ်ချိန်မှာစစ်တပ်အန်ဒီရဲ့ AA ရဲ့အန်ဒီရဲ့ပါနှစ်ဖက်ကြုံနေကြရတယ်လို့ဒီ MSD ရဲ့အတွင်းရေးမှူးချုပ်ကပြောထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေများလာတာစားနပ်ရိက္ခာမလုံလောက်တာကိုအကြောင်းပြပြီးတော့ရိုဟင်ဂျာတွေကိုလက်မခံတော့ဘဲတစ်ချိန်တည်းမှာပဲအရခတပ်တော် AA ရဲ့တပ်ဖြတ်မှုနဲ့ရွာတွေကမောင်းထုတ်တာတွေကိုခံနေရတယ်လို့ရိုဟင်ဂျာမွတ်စလင်တွေပြောတာကိုအစိုးရခန်းစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ AA ရခတပ်တော်ဘက်ကတော့ဒီလိုပြောဆိုချက်တွေကိုညှင်းဆန်ထားပါတယ်ရှင်
။စစ်ကောင်စီကိုလေရင်စီနဲ့လက်နက်တင်ပို့မှုတားမြစ်ဖို့ကုလလုံခြုံရေးကောင်စီကို Fortify Rights အဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့ရဲသားတွေပေါ်မစင်မချင်းတိုက်ခိုက်နေတာတွေဟန်တားဖို့စစ်ကောင်စီပေါ်အခုလိုလေရင်လောင်စာစီနဲ့စစ်လက်နက်ထောက်ပံ့တာတွေရပ်ဆိုင်းရေးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပိတ်ဆို့ရေးယူဖို့ Fortify Rights လူ့ခွင့်ရေးအဖွဲ့ကြီးကဒီနေ့တောင်းဆိုလိုက်တာပါ။ပြီးခဲ့တဲ့စက်တင်ဘာလပထမပတ်အတွင်းက KND နဲ့ရှမ်းပြည်နယ်နယ်စပ်ဒုက္ခသည်စခန်းတစ်ခုဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့အတွက်အသက်2နှစ်နဲ့16နှစ်ကြားကလင်းငယ်6ယောက်နဲ့စစ်ဘေးရှောင်9ယောက်ထိဆုံးခဲ့တာကို Fortify Rights အဖွဲ့ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုကြောင့်စစ်ဘေးရှောင်တဲ့49လုံးနဲ့စာတေးကျောင်းတစ်ကျောင်းပျက်စီးခဲ့တယ်လို့လည်းမျက်မြင်သက်သေတွေနဲ့ထိခိုက်ခဲ့သူတွေကိုတွေ့ဆုံမင်းမြန်ပြီးဖော်ပြထားတာပါ။တိုင်းရင်းသားဒေသတွေနဲ့တော်လန်တိုက်ခိုက်နေတဲ့လက်နက်ကင်ဖွဲ့တွေရှိတဲ့နေရာတွေမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေပြီးအရသားတွေထိခိုက်သေးဆုံးတယ်ဆိုတဲ့သတင်းတွေနေ့စဉ်လလိုထွက်နေချိန်မှာ Fortify Rights အဖွဲ့ကြီးရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတောင်းဆိုချက်ထွက်လာတာပါခင်ဗျ။
။ကမ္ဘောဒီးယားနိုင်ငံမှာတော့လူမှုကိုမငြိမ်မသက်ထည့်အောင်လို့လုပ်တယ်လို့ဆိုပြီးတော့ဆွဆွဲဖက်စည်းခံထားရတဲ့သတင်းတော့ကိုဒီကနေ့အာမခံတဲ့ပြန်ပြီးလွှတ်ပေးလိုက်ပါရယ်။အချင်းဖြတ်ခြားစားမှုတွေလူကုန်ကူးမှုတွေအကြောင်းကိုဖော်ထုတ်သတင်းရေးသားတင်ပြလို့အမေရိကန်နိုင်ငံသား၏ဝန်ကြီးစုကချီးမြှင့်ထားတဲ့ဒီသတင်းတော့မက်ကဒါရာကသူမှားပါတယ်လို့ဝင်ချတောင်းပန်တဲ့ဗီဒီယိုကိုဒီကမ္ဘောဒီးယားအစိုးရထုတ်လွှင့်ခဲ့ပြီးနောက်ကျက်မှာပဲသူ့ကိုလွှတ်ပေးလိုက်တာပါသူ့ကိုလွှတ်ပေးလိုက်တယ်ဆိုတာကိုရှေ့နေကလည်းအတည်ပြုပါတယ်သူ့အပေါ်ဆွဆွဲချက်တွေအတွက်အမှုမြောက်မမြောက်တရားခွင်မှာစစ်ဆေးနေချိန်အောက်တိုဘာ1ရက်ထဲကသူ့ကိုဖမ်းဆီးထားတာပါသူဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာလူခွင့်ရေးအဖွဲ့တွေနဲ့အမေရိကန်အစိုးရတို့ကစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့ကြပါတယ်ပြည်ရင်းနဲ့ပြည်ပသတင်းမီဒီယာတွေအတွက်သတင်းပေးနေတဲ့သတင်းတောက်ဒါရာဟာအထွတ်အမြတ်ထားတဲ့တောင်တစ်ခုမှကြောက်တူးလုပ်ငန်းလုပ်နေတာနဲ့ပတ်သက်လို့မှားရွေးတဲ့ပုံတွေသတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြီးတော့တမင်ဆွပေးတယ်လို့ Phnom Penh Municipal တရားရုံးကအောက်တိုဘာ1ရက်ကဆုံးဖြတ်ခဲ့ပါတယ်။ပုံထုတ်တွေတုန်းကတော့ဒီထောက်ဝဲဆောင်ဝတ်ထားတဲ့သတင်းတောက်ကတောင်းပန်တဲ့ဗီဒီယိုကိုကမ္ဘောဒီးယားပြန်ကြားရေးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူကုန်ခူးခံရသူတွေကိုအလုတ်ခိုင်းစေတဲ့လိင်ညာလုပ်ငန်းကြီးအကြောင်းဖော်ထုတ်ခဲ့တဲ့အတွက်သတင်းတောက်မက်ကဒါရာကိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ကသူရဲကောင်းစုမနစ်ကချီးမြှင့်ခဲ့ပါတယ်ရှင်
။ဖိလစ်ပိုင်မှာတော့မုန်တိုင်းကြောင့်အနည်းဆုံးလူပေါင်း26ဦးသေဆုံးခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံအရှေ့မြောက်ပိုင်းကိုအပူပိုင်းမုန်တိုင်းထရမေဝင်ရောက်တိုက်ခိုက်တာကြောင့်အခုလိုသေဆုံးပြီးနောက်လူတသိန်းခွဲကျော်ဘေးလျော်ကိုရှေ့ပြောင်းခဲ့ရတယ်လို့ဖိလစ်ပိုင်အာဏာတွေကဒီနေ့ပြောလိုက်ပါတယ်။ထရမ်ပင်မုန်တိုင်းကြောင့်ဖိလစ်ပိုင်ရဲ့အဓိကကျွန်းဖြစ်တဲ့လူဆုံးကျွန်းမှာမိုးကြီးကျယ်ရွာသွန်းပြီးရေကြီးတာတွေနဲ့မြေပြိုတာတွေဖြစ်ခဲ့ပါတယ်။နိုင်ငံမြောက်ပိုင်းကကော်ဒီလီယာဒေသမှာလေတိုက်နှုန်းတစ်နာရီကိုမိုင်60လောက်နဲ့မုန်တိုင်းဟာအနောက်ဘက်ကိုရေရှားပြီးတောင်တရုတ်ပင်လယ်ကိုဥတီနေတယ်လို့ဖိလစ်ပိုင်မိုးလေဝသဌာနကလည်းပြောပါတယ်။မုန်တိုင်းကြောင့်နိုင်ငံမြောက်ပိုင်းကတချို့ပြည်နယ်တွေမှာမိုးကြီးကျယ်ရွာသွန်းပြီးရေကြီးတာမြေပြိုတာနဲ့ပင်လယ်လိုင်းတွေမြစ်တက်တာတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။ဖိလစ်ပိုင်ဆိုရကတော့မုန်တိုင်းလမ်းကြောင်းပေါ်မှာရှိတဲ့ဒေသတွေမှာမိုးများရေကြီးလာနိုင်တာကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ကျောင်းတွေပိတ်ထားဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့အောက်တိုဘာလ24ရက်ကျသားရင်းညအထူးကြဆုံးသတင်းတွေကိုမဆုမြတ်မုန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်လိုက်ပါပထမဆုံးကတော့စကိုင်းပင်မြောင်မြို့နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်6ဦးသေဆုံးတရားစင်ကျော်ထဏ်ရာရသွားတာပါဒီမြောင်မြို့နယ်မှာစစ်ကောင်စီလေကြောင်းကလည်းနှစ်ကြိမ်တိုင်တိုင်တိုက်ခိုက်လို့6ဦးသေဆုံးပြီးတရားစင်ထက်မနည်းထဏ်ရာရခဲ့တယ်လို့နေအိမ်တွေပျက်စီးကုန်တယ်လို့ဒေသခံတွေကပြောပါတယ်ကာကွယ်တပ်ဖွဲ့တွေသိမ်းထားတဲ့ငစုံမြို့နဲ့ငမြကြီးကျေးရွာကိုစစ်တပ်ဘက်ကပြန်လဲထိန်ချုပ်ထားလိုက်ပြီလို့လေဒေသခံတွေကပြောပါတယ်ဒီစကိုင်းနဲ့မန္တလေးတိုင်းတက်ကစီးချင်းတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းရောင်မျိုးနယ်တွေကငါးမြောင်တောင်ကြီးရွာနဲ့ဇေယကုန်းကြီးရွာတို့ကိုအောက်တိုဘာ23ရက်နေ့ညနေပိုင်းမှာစစ်တပ်ဘက်ကလေကြောင်းကပြစ်ခတ်တိုက်ခိုက်တာကြောင့်ဇေယကုန်းကြီးရွာကအရသာ6ဦးသေဆုံးပြီးတော့15ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်ခံရတဲ့ကြီးရွာတွေမှာတိုက်ပွဲဖြစ်တာမရှိသလိုကာကွယ်ရေးတပ်ဖွဲ့တွေရဲ့စခန်းတွေမရှိဘဲရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးကတိုက်ခိုက်မှုမှာအမျိုးသမီး2ဦးနဲ့အမျိုးသား2ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့နောက်ထပ်ဆေးဦးမှာတေဆုံးသူတွေရှိခဲ့တယ်လို့လည်းဒေသခံတယောက်ကပြောပါတယ်
။အဲရောင်မျိုးနဲ့ငမြောင်တောင်ရွာအပေါ်မှာဘုံနှလုံးဖြုတ်ချလိုက်တယ်ပေါ့။အဲ့ဒါကိုကျွန်တော်မြင်လိုက်တယ်။ရွာဝင်တဲ့လမ်းပေါ်တစ်လုံးကျတယ်။နှင်းငင်းထဲမှာတစ်လုံးကျတယ်အဲငမြောင်တောင်မှာကရွာလည်းမကြောက်ရွာပြင်ပတ်ကြတော့လူပြေဆုံးမှုမရှိဘူး10မိနစ်အတွင်းမှာပဲနောက်ထပ်လည်းတစည်းရောက်လာပြီးတော့အဲ့ဒါတော့ဗမျိုးနယ်ဇေယကုန်းရွာရဲ့အရှိပြားပေါ့အဲအရှိပြားမှာဘုံနှလုံးထပ်ပြီးတော့ကြာတယ်ဇေယကုန်းထဲမှာရွာထဲမှာကြာတဲ့အတွင်းနေရာမှာတဲ့ငုံသူရှိရတော့အသက်80အရွယ်အဖာတဦးရဲ့အသက်15နှစ်အရွယ်မိကလေးတဦးရဲ့အဲပြေဆောင်တဲ့အမညာရင်းကျွန်တော်ထိခဲ့တဲ့ရတဲ့သူတွေကိုစေုံစေကန်းနေပို့ပေးတယ်။အညမာတယ်စေုံပို့တဲ့ထဲကနေ3ဦးထပ်မံပြီးတော့ဒေဆုံးတဲ့အတွက်အလုံးမောအခုချိန်ထိတော့6ဦးဒေဆုံးပြီလို့သိရတယ်။ထိခဲ့တဲ့ရတဲ့သူကတော့13ဦးလောက်ရှိတယ်။တိုက်ပွဲလည်းမရှိဘူး။အဲ့မှာ PDF test scan နေလည်းမရှိဘူး။စစ်ကြောင်းနေလည်းမရှိဘူး။ဟိုဘာမှလည်းမရှိတဲ့နေရာပေါ့နော်။
လီတောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရရှိသူတွေထပ်တိုးလာပြီးတော့လက်ရှိအချိန်ထိထိခိုက်ဒဏ်ရာရရှိသူ15ဦးထိရှိတယ်လို့နေ21လုံးနဲ့ပျက်စီးဆုံးရှုံးပြီးတော့အိမ်မွေးတိရစ္ဆာန်တွေလည်းတည်ဆုံးတယ်လို့ဒေသခံတွေကပြောပါတယ်။နောက်ထပ်လီတောင်းတိုက်ခိုက်တာတွေရှိလာနိုင်တဲ့အတွက်ငါးမြောင်တောင်ကြီးရွာနဲ့ဇေယကုန်းကြီးရွာကဒေသခံတွေကြီးရွာထဲမှာမနေတော့ဘဲဘေးလွတ်ရာတောတောင်တွေထဲတိမ်းရှောင်နေကြပါဗါတယ်။
ရောင်မြို့နယ်နဲ့ကဲရမှာရှိတဲ့မန္တလေးတိုင်းငဇွန်မြို့နယ်မှာလဲစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပါတယ်နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့ငမရကြီးကြေးရွာကိုစစ်တပ်ကပြန်လဲထိန်းချုပ်တပ်ဆွဲလိုက်တယ်လို့ဒေသခံတွေကပြောပါတယ်ငဇွန်မြို့နယ်စစ်တပ်နယ်မြေရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့တော့ဒေသခံအုပ်ပြောတာကတော့ငမရကြီးရှင
ကျွန်တော်တို့ကတော့ဒီလိုမျိုးပုံမှန်ကြိုးလို့တူးတူးမှုသွားရောပဲနိုင်ငံကြီးကြေးရအောင်ပြီးခဲ့တဲ့ဩဂတ်လ19ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်သိမ်းပိုက်ခံရပြီးနောက်ရက်ဒီမှာစစ်တပ်ဘက်က၄ချောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့ရသားတည်ဆုံးနိုင်လည်းရှိခဲ့ပါတယ်ဒီ၄ချောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက
စစ်ကောင်စီဘက်ကတော့အခုခံပြောဆိုလေးရှိပါတယ်ခင်ဗျာစကိုင်းဘက်ညောင်မြို့နယ်မှာစစ်ကောင်စီလေကြောင်းတက်ခိုင်မှုကြောင့်တိုက်စုံတန်ရမှုများခဲ့တာကိုကိုရိုင်းနိုင်ပြောပြခဲ့တာပါအခုတော့မြန်မာဘက်ပြုမဲ့အတွင်းကုန်တွေကိုတရုတ်နဲ့ထိုင်းနဲ့ဆက်မှာတင်းတင်းကြပ်ကြပ်စစ်ဆေးခံရတာပါဒီရပိုင်းနဲ့တရုတ်နဲ့ထိုင်းနဲ့ဆက်နှစ်ဖက်စလုံးမှာမြန်မာကိုပြုမဲ့အခွန်မဆောင်ထားတဲ့အတ ညဆက်ကုန်တင်သွင်းမှုအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။တိုင်းဒါလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်ကုန်သွယ်ရေးဂိတ်စကန်အားလုံးနီးပါးကိုတရုတ်ကပိတ်ပစ်လိုက်တယ်လို့မြန်မာနယ်စပ်ကဒေသခံတွေအတွက်တင်သွင်းနေတဲ့စားတောက်ကုန်အပါအဝင်အခွန်မဆောင်ထားတဲ့ပစ္စည်းတွေကိုလည်းအခုရက်ထဲမှာတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။မြန်မာဘက်ကိုပို့မယ်စစ်သုံးပစ္စည်းတချို့ကိုမူးဆဲကျဲကောင်းနယ်စပ်ကိမ်းမှာတွေ့ရှိရဆိုပြီးတရုတ်ကမနေ့ကဗုဒ္ဓနေ့မှာစစ်ဆေးမှုတွေစတင်နေတာပါမူးဆဲနယ်စပ်ကိမ်းကနေဒေသခံတွေအတွက်အစားအသောက်သွင်းလို့ရနိုင်ပေမဲ့အခွန်မဆောင်ထားတဲ့ပစ္စည်းမှန်သမျှကိုတရုတ်ကသွင်းခွင့်မပြုတော့ကြောင်းမူးဆဲဒေသခံတူဦးက VOE ကိုပြောပါတယ်သူတ
ို့ဒီနေ့တက်တက်သေးတာပေါ့နော်ပြည်ပြောက်မှာဒီနေ့ထိတော့ဆက်နေတယ်နဲ့တိုင်းငယ်တွေဒါတွေသူတို့ဖြန့်ကျူတဲ့ပစ္စည်းပေါ့စားတော့ကုန်နေအေကတာရီဒါရီရောဆွတ်နေတာပါပဲ။တိုင်းဒီအတီးနိုင်ဒီဒါရီရောဆွတ်နေတာပဲ။ဟိုသူတို့ဒီစစ်အတုံးဆောင်ပစ္စည်းစံပါတို့ဂျီကာတို့ဟိုဒီတော့ဒီဒါရီရောဒီဒီကြက်ကြက်တာပေါ့နော်။အဲ့ဒါလေးမိရင်တော့သူကဟိုဒီကအရေးကြီးတယ်။သူတရုတ်ပြည်မှာအခွန်ဆောင်ထားတဲ့ပစ္စည်းတွေပေါ့။ဒီကောင်လေးရွှေဒီကမ်းမှာအကောက်မှန်ရှိရှိတယ်။အဲ့ဒါကိုဆောင်ပေးမိတာလည်းဟာလေဆိုရင်တော့ပို့ပြီးတော့သူအရေးကြီးတဲ့ပုံမျိုးတွေ့ရတာပေါ့။
ချန်ပီယံနောက်ပိုင်းကနယ်စပ်ဂိတ်တွေကို MMDA နဲ့ပူးပေါင်းအဖွဲ့ကထိန်းချုပ်ခဲ့ပြီးတဲ့နောက်တရုတ်နဲ့နယ်စပ်ကုန်သွယ်ရေးကိုလည်းရပ်တန့်ထားပါတယ်တရုတ်ဘက်ကပစ္စည်းတွေလည်းအရင်လိုများများဆဆဝင်မလာတော့ပါဘူးတချိန်ထဲမှာပဲထိုင်းနယ်စပ်ကဝင်လာတဲ့လူသုံးကုန်စားတောက်ကုန်တွေကိုလည်းတိုးလောင်ရောင်းချနေသူတွေကိုလည်းမြန်မာစစ်ကောင်စီကဒီရက်ပိုင်းထဲမှာစစ်ဆေးဖမ်းဆီးနေပါတယ်တရားမဝင်ကုန်သွယ်တာကိုတားဆီးဖို့လိုင်စင်မဲ့သွင်းကုန်တွေကိုစစ်ဆေးရမယ်ဆိုပြီးစစ်ကောင်စီရဲ့ဒုတိယကောင်ဆောင်ဗိုလ်ချုပ်စိုးဝင်းကအော်တိုဘာလ9ရက်မှာလုပ်တဲ့အစည်းအဝေးမှာပြောခဲ့တာပါအဲ့ဒီနောက်ပစ္စည်းတိုလောင်ယုံတွေဂိုဒေါင်တွေကိုလိုက်လံရှာဖွေဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ဒါကြောင့်ပြည်တွင်းမှာထိုင်းနဲ့တရုတ်ကဝင်တဲ့လူသုံးကုန်စားတောက်ကုန်တွေပြက်လူနေပါအထိဖြစ်ခဲ့ပါတယ်။ရန်ကုန်မှာစတိုးတိုင်ဖွင့်ထားသူတူကအခုလိုပြောပါတယ်
။သူတို့ပစ္စည်းဆောင်တဲ့လူတွေကိုဖမ်းတယ်လို့ပြောတာ။ကြားတော့ဟိုရဲတွေကကြားနေတာ။အဲ့ဒီဆိုင်တွေဘောတော့မဟုတ်ဘူးလေ။ဂိုဒေါင်တွေဝင်မယ်ဆိုတော့လိုင်းဘက်ကယူရီးယားနေဆက်ကသွင်းနေဟာတွေကိုကက်စတန်အခွန်မဆောင်ဘဲနဲ့ဆောင်တဲ့ဂိုဒေါင်တွေကိုလိုက်တာ။ဒီနေဆက်ကုန်တွေကမရဘဲနဲ့ပစ္စည်းတွေကဒီလိုဘလို့ဝင်လာလဲပေါ့နော်အခွန်ကြတော့အရန်နေတယ်ဒီနေ့ရတာအဲ့လိုပဲပစ္စည်းတွေကဝင်တယ်ကုမ္ပဏီမှမသွင်းနိုင်တဲ့ကိစ္စကကုမ္ပဏီကအန်ရှူကမသွင်းလို့ပြည့်နေလို့နေဆက်ကနေဝင်မှလူတရားမတောက်နေရတာကုမ္ပဏီကြတော့လည်းတောက်နိုင်တော့ဆိုဈေးတွေကမတရားစီးမတောက်နိုင
်အခုလိုမျိုးတရုတ်မြန်မာနေဆက်ကုန်စည်တွေထိုင်းမြန်မာနေဆက်ကကုန်စည်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်လက်လီလက်ကားရောင်းနေတဲ့စတိုးဆိုင်ကြီးတွေကတော့ထိုင်းနဲ့တရုတ်ကုန်ပစ္စည်းအတော်များများကိုဆင်တွေပေါ်ကနေဖယ်ရှားပါတယ်စစ်ကောင်စီကနိုင်ငံသားငွေအလွန်ကျွံစီးထွက်တာကိုကာကွယ်ဖို့နယ်စပ်သွင်းကုန်လိုင်စင်လျှောက်ထားမှုတွေကိုလည်းရပ်ဆိုင်ထားပါတယ်။ဒါကြောင့်နယ်စပ်သွင်းကုန်တွေရှာပါပြီးအများစုကပို့ပြီးကြက်တဲလာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ကုန်စည်လုပ်ငန်းလုပ်ကိုင်နေသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ
။မြန်မာဘက်ပို့မဲ့သွင်းကုန်တွေတရုတ်နဲ့ထိုင်းနဲ့ဆက်မှာတင်းတင်းကြပ်ကြပ်စစ်ဆေးခံရတာကိုစံကျော်ပြောပြခဲ့တာပါ။မချခင်ကင်ဒီဘက်လေကြောင်းတိုက်ခိုက်မှာစိုးရင်တည်းနောက်သတင်းပေးပို့ချက်လာဖို့ရှိပါသေးတယ်ခင်ဗျာ။
American ပြည်အောင်စုမှာ November လကျင်းပမဲ့သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ်အဖြစ် အနိုင်ရှုံးတုံးသက်ချက်နဲ့နိုင်ရည်ဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမယ်ဒီအမေရိကန်ရွေးကောက်ပွဲများအထူးအစီအစဉ်ကိုကြည့်နေတဲ့ဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ပြည်ရီကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ညချမ်းပါတော်တော်ရှင်များခင်ဗျာ။အခုတော့စစ်ကောင်စီလေကြောင်းထောက်လန်းမှုကြောင့် KND ဒေသခံတွေစိုးရိမ်နေတာပါ။ထိုင်း KND နဲ့ဆက်တဲ့ဒီမော့ဆိုဖရူဆိုမြို့နယ်တွေမှာအခုရက်ပိုင်းစစ်ကောင်စီဘက်ကကင်းထောက်လေရင်တိုက်လေရင်တွေနဲ့ဒရုန်းထောက်လန်းမှုတွေခက်စိတ်စိတ်ဆေလွတ်ထောက်လန်းလာတယ်လို့ KND လူခွင့်ရဲ့ဖွဲ့က VOA ကိုပြောပါတယ်။စစ်ကောင်စီလာထောက်လန်းတဲ့နေရာတွေကနှစ်ဖက်တိုက်ပွဲငြိမ်သက်နေပြီးစစ်ဘေးဒုက္ခသည်တွေစောင်းနေချီခုံလုံးနေတဲ့နေရာတွေဖြစ်တာမို့စိုးရိမ်ထိတ်လန့်နေကြတာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆွတ်မလွန်ပြောပြပေးပါအောင်ခင်ဗျာ
။စစ်ကောင်စီတပ်နဲ့ကယင်နီပူပေါင်းတပ်တို့ကြားစစ်ရေးပြင်းထန်ခဲ့တဲ့ကယင်နီဒေသတစ်ခွေမှာတော့စစ်ကောင်စီဘက်ကတိုက်လေရင်ကင်းထောက်လေရင်ဒရုန်းထောက်လန်းမှုတွေကိုအခုရက်ပိုင်းခက်စိတ်စိတ်ဆေလွတ်ထောက်လန်းလာတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ကရင်နီလူခွေးအဖွဲ့က VOA ကိုပြောပါတယ်။အထူးသဖြင့်စစ်ဘေးဒုက္ခသည်တွေခိုးလုံနေကြတဲ့ထိုင်းကရင်နီနယ်စပ်ဒီမော့ဆိုဖရူဆိုမြို့နယ်တွေဘက်မှာလေကြောင်းကနေထောက်လန်းမှုတွေပိုးပြီးတော့မှလှုပ်လာတယ်လို့ကရင်နီလူခွေးအဖွဲ့တီထောင်သူကိုပညာက VOA ကိုပြောပြပါတယ်
။လေရင်ပြန်ဝဲတာတွေဒရုန်းဝဲတာတော့လေအခုနောက်ပိုင်းတော့များလာပါတယ်ကျွန်တော်တို့နေစပ်မကောက်ပါတော့ကျွန်တော်တို့ဒီမော့ဆိုဖရူဆိုဘယ်ဘက်ပဲပြောပါတော့စစ်ကောင်စီရဲ့ဒရုန်းတွေလေရင်တွေကင်းထောက်တွေကတော့ပုံမှန်နှိပါရှိတော့ပါတော့နေစပ်တကြောကလည်းလေရင်နဲ့တော့ပုံများတော့ပါဒရုန်းတွေကလည်းဝေးတော့ပါတော့သူတို့ထောက်ထောက်ပေါ်အထူးဖြင့် message ဆိုရင်သူတို့ဒရုန်းထောက်ပေါ်တော့ခက်ခဲရှိတော့ပါဘယ်တော့ကျွန်တော်မိုင်းတအဝေးတော့ပါတော့သူတို့အခုပြတ်တန်းနေတဲ့ UU ဒရုန်းတွေကတော့ဟိုမရောက်နိုင်ဘူးပါတော့ဒါမဲ့လည်းအတချို့အဆင်မြင့်တဲ့ drone တွေနဲ့သူတို့သွားတာတော့ကျွန်တော်ဟိုတော့ဟိုတချို့ဟိုဒေတာမိတာတော့ရှိတော့ဗောနော
်စစ်ကောင်စီဘက်ကဘလို့ရည်ရွယ်ချက်နဲ့အခုလိုမျိုးလေကြောင်းကနေထောက်လန်းရေးဆေလွတ်နေသလဲဆိုတာကိုတော့ဒေသခံကာကွယ်ရေးတပ်တွေဘက်ကသတိနဲ့စောင့်ကြည့်နေကြပါတယ်ကရင်ဒီဒုက္ခတဲ့စခန်းတွေရှိတဲ့နေရာယာယီစစ်ဆောင်စခန်းတွေရှိတဲ့နေရာတွေကိုအခုလိုမျိုးစစ်ကောင်စီဘက်ကကင်းထောက်လေရင် drone နဲ့ထောက်လန်းရေးရင်တွေပြန်တန်းနေတာကြောင့်ဒီ drone ပြန်ဝဲမှုအပေါ်မှာစစ်ဘေးဒုက္ခသည်တွေကစိုးရိမ်ထိတ်လန့်နေကြတာပါစစ်ကောင်စီတပ်ကလေကြောင်းကင်းထောက်လေရင်တွေဆေလွတ်တဲ့နေရာမှာတော့ယာယီစစ်ဆောင်စခန်း10ခန်းလောက်နဲ့စစ်ဘေးဒုက္ခသည်က1000ကျော်လောက်ရှိပါတယ်လို့ကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကပြောပြပါတယ်
အဲကျွန်တော်မက်ဆေ့ဒ်ကွင်မှာတော့အနည်းဆုံးပေါ့နော်ကျွန်တော်ဒီလူဦးရေပေါ့နော်ဆစ်ဆန်ဦးရေတော့ကျွန်တော်တထောင်ကျော်လေးရှိတယ်လို့ကျွန်တော်ပြောတယ်ဟိုစခန်းကတော့ကျွန်တော်တို့တော်တော်များပါတယ်ဟို12ခု13ခုတည်းရှိတော့ပေါ့နော်အဲ့ဒါကတော့ပြောတဲ့တို့ဖက်ကနေလည်းဆစ်ဆောင်လည်းရှိတော့ပေါ့နော်ဒီကျွန်တော်မက်ဆေ့အာမြင့်နဲ့ထဲမှာပေါ့နော်နောက်ပြီးတော့မှကျွန်တော်ဒီဖက်ရှားတော့အာမြင့်နဲ့ထဲမှာလည်းဒီထိုင်းနိုင်ငံနဲ့ဇက်နဲ့ပေါ့နော်ဆူမှာလည်းကျွန်တော်တို့ဒီအာဆစ်ဆန်စခန်းတစ်ခုနှစ်ခုလည်းရှိပါတယ်ဟောဟော
ပြီးခဲ့တဲ့နှစ်ဇူလိုင်လ12ရက်နေ့တုန်းကလည်းထိုင်းနယ်စပ်အနီးဒေါနိုကူစစ်ဘေးရှောင်စခန်းကိုလေကြောင်းကနေဘုံကျဲတိုက်ခိုက်လို့တဦးသေးပြီးတော့၃ဦးထဏ်မင်းနဲ့ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ရှိခဲ့မှုပါတယ်။အခုလိုမျိုးအရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်လေးရှိတာကြောင့်ဒီ drone ထောက်လန်းမှုအပေါ်မှာစစ်ဘေးဒုက္ခသည်တွေစိုးရိမ်တကြီးဖြစ်နေကြတာပါ။ Rigor မျိုးပါဝင်ကြားပြည်နယ်ပြန်လည်ထူထောင်ရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ပြီးတော့ပုံမှန်အခြေအနေရအောင်ပြန်ပြီးလုပ်မယ်ဆိုတာကိုပြီးခဲ့တဲ့စက်တင်ဘာလ4ရက်နေ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Rigor ခီးစင်မှာပြောထားခဲ့မှုပါတယ်စစ်ကောင်စီဟာအယက်သားပြည်သူတွေကိုရန်သူတပ်ဖွဲ့တတ်မှတ်ပြီးတော့တိုက်ခိုက်လေရှိတယ်လို့ကရင်နီလူခွေရေးဖွဲ့တီထောင်သူကိုပညာကပြောပြပါတယ
်စစ်ကောင်စီကတော့သူတို့ရဲ့ထက်ချက်နေမြေရဲ့အပြင်ဘက်ကိုရှိတဲ့လူရှိတဲ့နေမြေအားလုံးကိုသူကရန်သူတပ်ဖွဲ့တတ်မှတ်တယ်နော်အဲဒါကြောင့်မို့သူတော့ရန်သူတပ်ဖွဲ့တတ်မှတ်ပြီးတော့မှလိုအပ်တဲ့တိုက်ခိုက်မှုတွေတော့သူတို့လုပ်မယ် decision တွေနဲ့ပြောထားပြီးသားပဲလေနော်သူတို့ကတော့ဒီလူထုတွေအိတ်ချမ်းတည်နေအောင်နေနိုင်ဖို့အတွက်ကတော့သူတို့ကခွင့်ပြုမှာမဟုတ်ဆိုတဲ့ဟာလည်းကျွန်တော်အလုံးပြည်ထားပြီးသားပဲနော်အဲဒါကြောင့်မို့သူတို့နေမြေမှာသူတို့အထောက်လို့မရတဲ့အတွက်ကြောင့်မို့ကျွန်တော်တို့နေမြေကိုလည်းပစ္စည်းအားလုံးမယ်မီတီမီနီအားလုံးမယ်ဆိုတာကတော့သူတို့ရဲ့အကြီးအကဲပြောမြင်အောင်လည်းကိုယ်နိုင်ကပြောထားပြီးသားဖြစ်တော့လေနော်အဲကျွန်တော်တင်တာကတော့ပြောတဲ့အတိုင်းပဲသူတို့လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဟုတ်
ဒီနှစ်စက်တင်ဘာလထဲမှာပဲဒမော့ဆိုနဲ့ဖဲခုံမြို့နယ်မှာလည်းလေရင်ဘုံကျဲမှုက၄ချိန်ရှိခဲ့ပြီးတော့ကျောင်းနေရွယ်ကလေးငယ်9ဦးအပါအဝင်17ဦးထပ်မင်းနဲ့တေဆုံးပြီးတော့လူ50ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်လက်တလောစစ်ကောင်စီဘက်ကအခုလိုမျိုးလေးချောင်းကနေကင်းထောက်ဆေလွတ်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြရပြည်နယ်အစိုးရဖွဲ့ပြောခွင့်ရသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်ဆက်ပိတ်ထားပါတယ်ဒီကိစ္စလေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်စစ်ကောင်စီလေးချောင်းကနေထောက်လှမ်းမှုကြောင့် KNY ဒေသခံတွေဆွေးနေတာမဆုမုံပြောပြခဲ့တာပါအခုတော့ဆရာနာသိမ်းပြီးကာလမြန်မာသတင်းတောက်တွေကြုံရတဲ့မီဒီယာလွတ်လပ်ခွင့်ဆန်းစစ်ချက်ပါဆရာနာသိမ်းပြီးနောက်ပိုင်း၃နှစ်ကျော်ကာလအတွင်းကမြန်မာနိုင်ငံကသတင်းဌာနတွေကသတင်းသမားတွေပြည်တွင်းမှာရောပြည်ပမှာပါရင်ဆိုင်ကြုံတွေ့ကြရတဲ့စိန်ခေါ်မှုခက်ခဲတွေကိုမြန်မာသတင်းမီဒီယာလွတ်လပ်ခွင့်ကိုဆန်းစစ်ခြင်းဆိုတဲ့သုတေသနစာတမ်းကနေထုတ်ဖော်ပြောကြားလိုက်ကြပါတယ်ဆရာနာသိမ်းပြီးနောက်၃နှစ်ကျော်အတွင်းကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်ကိုဆန်းစစ်ခြင်းဆိုတဲ့ကောင်းစင်နဲ့သုတေသနစာတမ်းထုတ်ပြန်တဲ့အခမ်းအနားတရက်ကိုထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များကလပ်မှာမနေ့အောက်တိုဘာ23ရက်နေ့ကကျင်းပပြီးသတင်းဌာနတွေသတင်းမီဒီယာသမားတွေဆွေးနွေးခဲ့ကြတာပါဘန်ကောက်ကနေမှတ်ညွှန်းချက်တွေသတင်းပေးပို့ထားပါတယ်ခင်ဗျာ
Today we have a very special panel basically hosted by the Burma News International
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စန့်ကျင်ကန့်ကွက်လှုပ်ရှားသူတွေအလုံးကိုဖမ်းဆီးအကြမ်းချကြီးမားတဲ့အပြစ်ဒဏ်ပေးခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ခဲ့ရပါတယ်။သတင်းရယူမှု၊သတင်းထုတ်ပြန်မှု၊စတဲ့သတင်းလုပ်ငန်းနဲ့ပတ်သက်မှုတွေလည်းပိတ်ပင်ခံခဲ့ရတဲ့အပြင်သတင်းသမားတွေပြည်ရင်းမှာရောပြည်ပမှာပါကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတဲ့အခမ်းအနားတစ်ရပ်ကိုကျင်းပခဲ့တာပါ။
The second highest number of journalists in prison. Not only are in the prison, so some journalists are
စစ်အာဏာသိမ်းပြီး၃နှစ်ကျော်ကြာလာတဲ့အခုအချိန်ထိဆိုရင်သတင်းလုပ်ငန်းခွင်အတွင်းမှာအသက်ခံရပြီးတည်ဆုံးခဲ့ရတဲ့သတင်းသမား9ဦးရှိတဲ့အကြောင်းသတင်းသမားနဲ့သတင်းလုပ်ကိုင်းနေသူ52ဦးလောက်ဟာလည်းအခုအချိန်ထိဖမ်းဆီးခံထားရတဲ့အကြောင်းဒါအပြင်သတင်းမီဒီယာဌာန15ခုရဲ့လိုင်စင်တွေကိုလည်းစစ်ကောင်စီကပိတ်သိမ်းလိုက်တဲ့အကြောင်းတွေကိုအချက်အလက်အညွှန်းကိန်းဂဏန်းတွေနဲ့တင်ပြပြောဆိုခဲ့ကြတာပါဒါအပြင်သတင်းသမားတွေသတင်းအချက်အလက်တွေရယူလို့မရအောင်နဲ့သတင်းထုတ်လွှင့်ပြောဆိုပြသမှုတွေကိုပြည်သူတွေကြည့်ရှုနားဆင်လို့မရအောင်သတင်းအမှောင်ချဖို့အတွက်အင်တာနက်ဖြတ်တောက်တာတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်ခဲ့တာတွေလည်းပြောဆိုခဲ့ကြပါတယ်။အထူးသဖြင့်စစ်ပွဲတွေဖြစ်နေတဲ့တိုင်းဒေသတွေမှာသတင်းစီးဆင်းမှုတွေကပိုပြီးခက်ခဲတဲ့အကြောင်းကိုလည်းတင်ပြဆွေးနွေးခဲ့ကြတာပါ။အဲဒီနောက်ပြည်ပကိုတင်ဆောင်လာပြီးအိန္ဒိယနိုင်ငံတွေမှာနေထိုင်နေကြရတဲ့သတင်းသမားတွေနဲ့သတင်းဌာနတွေရဲ့လုံခြုံမှုနဲ့ဗန္ဒာရေးဆိုင်ရာအခက်အခဲတွေလွတ်မြောက်နေမြေအတွင်းသတင်းလုတ်ကင်ကြရမှုအပေါ်ခက်ခဲတဲ့စိန်ခေါ်မှုအကြောင်းတွေကိုလည်းတင်ပြခဲ့ကြပါတယ်ဒီအခမ်းအနားကို BNI လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းဌာနကြီး15ခုအဖွဲ့ဝင်အဖြစ်ပါဝင်တဲ့ Burma News International အဖွဲ့ကကြီးမှုကျင်းပတာပါBNI ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တင်တင်းညိုကရင်သတင်းဌာန KIC ရဲ့အက်ဒီတာချုပ်နော်ဖောကေကချင်သတင်းဌာန KNG ရဲ့အက်ဒီတာချုပ်ဆမ်နော်နဲ့ရှမ်းသတင်းဌာန Shan Herald Agency for News ရဲ့ဦးဆောင်ညွှန်ကြားရေးမှူးစိုက်ခန့်ဖူတို့ကတက်ရောက်ပြောဆိုခဲ့ကြတာပါရှင်။ကျွန်တော်ညညလွင်ပ
ါဆရာနာသင်္ကာလာမြန်မာသတင်းသမားတွေကြုံခဲ့ရတဲ့မီဒီယာလွတ်လပ်ခွင့်စမ်းစစ်ပွဲအကြောင်းမှညညလွင်ပြောပြခဲ့တာပါအခုလိုသတင်းစာတွေပြန်လာတော့မချခင်ထုတ်လိုက်မယ်ဒုတိယပိုင်းနိုင်ဝဲမှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပြပြတဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းတော့တွေရဲ့တိုင်းသတင်းလှပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ View မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖလိုက်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိဖလိုက်တိုမီတာ32 kHz 9303ညနဲ့9383ညဖလိုက်တိုမီတာ51 kHz 5885တို့အပြင်စနစ်တင်းနှူးနေတွေမှာထပ်တိုးဖလိုက်လမ်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ် ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ် VOE American အသံရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOE American အသံကနေအောက်တိုဘာလ24ရက်ကြာသပတေးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ3251တုကနေည10:00တိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOE ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတင်ဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်နိုင်ပါတယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိုက်စာ bamis@voanews.com ကပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကတဆင့်ဆက်သွယ်နိုင်ပါတယ်။အခုဒုတိယပိုင်းတိုင်းဝက်မှာတော့ချက်သားရင်းနေကြတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကြံပါရေးကဏ္ဍနောက်တိုင်းဒေသသတင်းတော်တွေတိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါတရုတ်လူစုနဲ့ကရင်ရွှေကုတ်ကိုကောင်းစင်နဲ့သုံးသက်ထားပါတယ်ကိုကန့်စစ်ပွဲမှာညီနောင်မဟာမိတ်အဖွဲ့အောင်ပွဲခံပြီးအွန်လိုင်းရာဇဝတ်ကိုင်းတွေကိုနှိမ်နှင်းနိုင်ခဲ့ပါတယ်ဒါပေမဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်ကဘူစောချစ်သူရဲ့ဒုစရိုက်လုပ်ငန်းတွေကတော့ရှင်သန်ကြီးထွားနေကြောင်းဥအောင်ခင်ကပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျ
ပြင်းလက်နဲ့ကင်နဲ့တရုတ်လူစိုးကိုင်းတွေပူးပေါင်းပြီးထိုင်းမြန်မာနေစတောင်ရင်မြေကျောမှာဒုစရိုက်လုပ်ငန်းတွေလွတ်လပ်နေတဲ့အကြောင်းမီဒီယာမှာအတော်လေးဖော်ပြနေတာတွေ့ရပါတယ်။ပြင်းလက်နဲ့ကင်ရဲ့ရန်ပုံငွေရှာဖွင့်ရေးနှီးစစ်ဖြစ်ပုံရပါတယ်။တရုတ်လူစိုးကိုင်းဖွဲ့တဲ့ဒလေးဟာစက္ကနီယာစုကစတင်ခဲ့တာမူအစင်အနာကြီးရဲ့လို့ပြောနိုင်ပါတယ်။အင်္ဂလိပ်လို Triad အဖွဲ့လို့လူသိများပြီးတရုတ်လို Sanhi ပွဲလို့ခေါ်ပါတယ်။အာကာသပထဝီနဲ့လူသားတို့ကိုရည်ညွှန်းတဲ့သုံးပွင့်ဆိုင်ခိုင်းပါပဲ။မင်းမင်းဆက်မှာပြန်လည်ထူထောင်ပြီးမန်ချူကျင်အစိုးရကိုဖြုတ်ချဖို့ရည်ရွယ်တာမူနိုင်ငံရေးဦးတည်ချက်ရှိတဲ့တရုတ်ဝက်ဂိုင်းတို့ပြောနိုင်ပါတယ်။ဒါပေမဲ့ကူမင်တန်ပါတီကြီးစိုးတဲ့တရုတ်သမ္မတနိုင်ငံခေတ်မှာနိုင်ငံရေးပြိုင်ဘက်တွေကိုသုတ်သင်ရှင်းလင်းဖို့စန်းဟီဝေရုပ်ဝဲကိုင်းကိုတုံ့ချောင်သိရပါလေ။ community အာဏာရလာတဲ့အခါမှာရုပ်ဝဲကိုင်းတွေကိုနှိမ်နှင်းတဲ့အတွက်ဟောင်ကောင်ထိုင်ဝမ်နဲ့အရှေ့တောင်အာရှကိုရွှေ့ပြောင်းအခြေစိုက်ကြပါလေ။မွေးရည်ဆေးဆက်ကြီးလောင်ကစားကြီးစတဲ့ဒုစရိုက်လုပ်ငန်းတွေနဲ့ငွေရှာကြပါလေ။ဒါပေမဲ့ community party ကလည်းတရုတ်လူစိုးကိုင်းကိုလက်နဲ့တပွဲအသုံးပြုတယ်လို့ဆိုပါတယ်။ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲကိုဖြိုခွင်းရမှာတရုတ်ဝက်လူစိုးကိုင်းကိုသုံးချောင်းသတင်းပေးပို့ထားတာတွေရှိပါတယ်။တရုတ် community party နဲ့နီးစပ်တယ်ဆိုတဲ့တရုတ်လူစိုးကြီးတကြိုးကြီးကဝမ်ကူအော့ကွိုင်ဟာကရင်ပြည်နယ်ရွှေကောက်ကိုနဲ့ KK ပတ်ကဒုစရိုက်လုပ်ငန်းတွေနဲ့ပတ်သက်နေကြောင်းသိရပါတယ်။လူဦးရေ2000မျိုးသာရှိတဲ့ပလောင်ကျွန်းမှာလည်းတကြိုးကြီးကရင်းနှီးကြပါတယ်။ဖိလစ်ပိုင်နိုင်ငံအရှေ့ဘက်မိုင်900အကွာတိုကျိုမြို့တောင်ဘက်မိုင်1000အကွာမှာပလောင်ကျွန်းတည်ရှိပြီးအသေးဆုံးသဗ္ဗရနိုင်ငံစည်းရေးမှာပါဝင်ပါတယ်။အမေရိကန်ဒေါ်လာကိုသုံးပြီးထိုင်ဝမ်ကိုအသိအမှတ်ပြုတဲ့နိုင်ငံလေးဖြစ်ပါတယ်။အမေရိကန်အစိုးရကတကြိုးကြီးဝမ်ကူအော့ကွိုင်ကိုဒဏ်ခတ်အရေးယူထားပြီးကွန်မြူနစ်ပါတီဝင်ဖြစ်တယ်လို့လည်းစွပ်စွဲထားပါတယ်။တရုတ်အစိုးရကတော့တကြိုးကြီးဟာကွန်မြူနစ်ပါတီဝင်မဟုတ်ဘူးလို့ရင်းဆိုထားပါတယ်။ဒါပေမဲ့ပါတီဝင်89တန်းရှိတဲ့အဖွဲ့အစည်းမှာလူတော်လူကောင်းကြီးရှိတယ်လို့မပြောနိုင်ပါဘူး။များသောအားဖြင့်အပြင်ကခေါ်လာတဲ့တရုတ်တွေကိုအွန်လိုင်းငွေလင်ကိန်းမှာသုံးကြပါလေ။တရုတ်ပြည်မှာစောက်ကြည့်ရေးကင်မရာပေါင်းတန်း900နဲ့လက်ကင်ဖုန်းတန်း1900ရှိတာကြောင့်စုံစမ်းထောက်လိုင်းရေးမှာအစိုးရကအစွမ်းထင်နေပါတယ်။ဒါကြောင့်ကွန်မြူနစ်ပါတီမတိတာမရှိဘူးလို့တောင်ပြောနိုင်ပါတယ်။ လောက်ကိုင်းကငွေလိန်ကိုင်းကြောင့်စီးပွားရေးထိခိုက်လာတာကိုသိတဲ့အတွက်ကြားဖြန့်လုပ်ငန်းတိုက်ဖြည့်ရေးကိုစီယုံလှုပ်ရှားကြတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တရုတ်ကရင်ဒုစရိုက်ဖက်ဆက်လုပ်ငန်းကိုတရုတ်အစိုးရဒေါသမထွက်အောင်စောချစ်သူတို့အဖွဲ့ကလောက်ကိုင်းနေပုံကို USIP သုတေသီဂျေဆင်တာဝါနဲ့ပရစီလာကလပ်တို့ကစက်တင်ဘာ26ရက်နေ့ကအစည်းအဝေးခါစားထုတ်ပြန်ထားပါတယ်။ကိုကမှနေနှင်းခံလိုက်ရတဲ့ online ငွေနေကိန်းတွေစောချစ်သူတပ်ဖွဲ့ထိန်းချုပ်တဲ့ဒေသကိုရောက်လာတာအမေရိကန်နဲ့အာဆီယံနိုင်ငံအတွေ့အန္တရာယ်ရှိတယ်လို့ဆိုပါတယ်။ကိုကနယ်ကြားဆောင်ရဲ့ဒုစရိုက်လုပ်ငန်းကြောင့်တရုတ်အာဏာပိုင်တွေဒေါသထွက်သွားတာမျိုးမဖြစ်ရအောင်စောချစ်သူအုပ်စုကစီစဉ်ထားပုံရပါတယ်။ online လုပ်ငန်းရှင်တွေကိုနှင်ထုတ်တဲ့စတိပေးဆိုင်ပုတ်ကြီးတွေကိုမြဝတီတဝိုက်မှာထောင်ထားပြီးစစ်ကောင်စီနဲ့စောချစ်သူတို့အဖွဲ့ကကြားဖြန့်ဆန့်ကျင်ရေးလုပ်နေကြောင်းပြသထားပါတယ်စောချစ်သူရဲ့ဒုစရိုက်လုပ်ငန်းကိုစစ်ကောင်စီအရေးမယူနိုင်တဲ့အခြေအနေဖြစ်အောင်ဖန်တီးထားတာဖြစ်ပါတယ်ဒေသခံတွေကျေနပ်အောင်အားကစားပွဲတွေကျင်းပမှုခရီးသွားလုပ်ငန်းဘေးကင်းကြောင်းပြသမှုအစားအစာအန္တရာယ်ကင်းမှုစတဲ့ဝရပြန်လှုပ်ရှားမှုတွေကိုလုပ်ပြပါတယ်။စောချစ်သူရဲ့အစူးစားဖြစ်သူတရုတ်လူဆိုးကြီးရှီဂျန်ဂျန်ပိုင်နဲ့ရထိုက်ကုမ္ပဏီရွှေကုတ်ကိုကထွက်သွားပြီလို့လိန်လေကြေညာထားတာမျိုးလည်းလုပ်ပြပါတယ်။တစ်ဖက်ကလည်းရှီဂျီဂျန်ပြန်လာဖို့အတွက်ဗုဒ္ဓဘာသာစုတောင်းပွဲတွေကျင်းပပါတယ်။ရထိုက်ရဲ့အွန်လိုင်းငွေလိမ်လုပ်ငန်းကတော့တိုးပွားလာတာတွေ့ရပါတယ်။သုံးညနောက်မဟာမိတ်အဖွဲ့အောင်ပွဲခံလိုက်တာကိုမမစစ်တပ်ညီကင်းထုတ်မဲ့အလားအလာဖြစ်တရုတ်ကမြင်ပါတယ်။ဒါကြောင့်မှုခင်းနေနေရေးတစ်ခုဒီကိုသာအာယုံမဆိုင်ပဲစီးပွားရေးမဟာဗျူဟာဘက်ကကြည့်ဖို့ဩစာရှိတဲ့တရုတ်အတိုင်းအဝိုင်းကတရုတ်အစိုးရကိုတောင်းဆိုပါတယ်။သုံးညနောင်အဖွဲ့ကတရုတ်နိုင်ငံသားတွေကိုယူနန်ပြန်ပို့ပေးမယ်။တရုတ်အစိုးရကတော့စက္ကစဘိုးဘူးကြီးရာပြည့်ကိုသာဂုံပြုထားတာတွေ့ရပါတယ်။နေဆက်ဒုစရိုက်လုပ်ငန်းကိုစက္ကစကအရေးမယူနိုင်ပေမဲ့တရုတ်အစိုးရကစက္ကစနဲ့ပူးတွဲလာတဲ့အတွေ့တရုတ်လူဆိုးနဲ့ကြံရပါတွေ့အခွင့်ကောင်းကျုံးနေပုံရပါတယ်ခင်ဗျာ
ညီမကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုဘက်ပေါင်းဆောင်ကနှိမ်နှင်းခဲ့ကြပေမဲ့တရုတ်လူဆိုးနဲ့ရှေကုတ်ကိုဒုစရိုက်လုပ်ငန်းတွေဆက်ရှင်သန်ကြီးထွားနေတာကိုဥောက်ခင်သုံးသပ်ခဲ့တာပါအခုတော့ကျမ်းမာရေးကဏ္ဍပါရေကြီးချိန်အရေပြားနဲ့တခြားရောဂါဆက်သတိပြုဆရာနဲ့ကာကွယ်ရေးကိုပြောထားပါတယ်။မြန်မာနိုင်ငံတည်းမိုးကြီးရေကြီးမှုပိုပြင်းထန်လာခြင်းဒီရေပြားနဲ့တခြားရောဂါအန္တရာယ်ဆက်သတိပြုဆရာတွေနဲ့ကာကွယ်ရေးလှုပ်တင်တာတွေကိုကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလို့ရောဂါတွေဆက်ရှိနေပြီးဘယ်ပုံအထိကကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံကရေပြားထုခုဆရာဝန်ကြီးဒေါက်တာစဝင်းကိုကျွန်တော်ပဲမေးမြန်းထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရေသားထုခုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြီးရေကြီးရေရှမ်းမှုတွေကအရင်ထက်ပိုပြင်းပြင်းထန်ထန်နဲ့ဇက်တိုက်လို့ဖြစ်လာချိန်မှာအရေပြားအပါဝင်ပေါ်ဆရာနော်ဒီကူးစက်နဲ့တခြားရောဂါတွေအနေနဲ့ပိုရှိလာတာကိုသတိပြုမိဖို့အရင်ဘက်ကအဓိကပြောခဲ့တာမှာဘာကြောင့်အခုလိုအနေနဲ့ရှိတာနဲ့ဘလို့ရောဂါတွေဖြစ်လာနိုင်တာအများစုကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်သတိပြုဆရာရှိတာတွေနဲ့ဒီယောဂတွေကနေကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းနဲ့ဆက်ရ
နောက်ထပ်အရေးကြီးတာတစ်ခုကတော့တချို့နေရာတွေမှာရေကရက်သက်သပတ်နဲ့ချီပြီးတော့ရေသေးလိုပြည့်နေတဲ့အခါကျတော့ခြင်ပေါ့ခြင်နဲ့ပတ်သက်တဲ့ယောဂတွေကကြွလာပါတယ်အထူးသဖြင့်ကျွန်တော်တို့ဒိန်ဂျင်းပေါ့တွေးလုံးတုတ်ပေးဆိုတာရှိတယ်နောက်တစ်ခါအဲ့ခြင်ကနေပြီးတော့အစင်ကူးဆက်တဲ့ချစ်ကင်ခွန်ရဆိုတဲ့virus ရောဂါတစ်ခုလေရှိတယ်အဲ့ဒါချင်းကိုက်ပြီးတော့ဖြစ်တာပါအဲ့ဒီသွေးလုံးတုပ်ကွင်းနဲ့ chicken ကိုရဆိုတဲ့ဒီရောဂါပေါ့အဲ့ဒါမျိုးတွေဆိုရင်လေဒီလိုပဲဟိုရားတာနေနီးတာနေအဲ့ဒါနေပြီးတော့တခါကိုယ်ထဲမှာဖျားတာနာတာနောက်ဆုံးသွေးလုံးတုပ်ကွင်းဆိုရင်သွေးလန့်တာเนาะအချိန်မီမလုပ်ဘူးဆိုရင်သို့သို့ဝါးဝါးအဖြစ်လေဖြစ်နိုင်တယ်ဆိုတာကိုလေမိနေမှာဆိုကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီ chicken ကိုရမြန်မာလူဆိုရင်တော့ဒီနောက်ပိုင်းမှာ စင်တုတ်ခွေးလို့လူတိစများလာတာပေါ့ဆရာနော
်ဟုတ်ကဲ့ချစ်ကန်ခွန်ရဟိုမြန်မာလူလဲကျွန်တော်တို့များသောအားဖြင့်တော့ကလေးတွေဆယ်ကျော်တဲ့ဒီမှာဖြစ်တော့ကလေးစေးုံတွေမှာအဓိကအဲ့ဒါဖြစ်ကြတယ်ဗျာဒီတွင်းလုံးတုတ်ခွေးလို့ဒီဗိုင်းရပ်စ်ကိုကူးစက်တာပေါ့အချိန်ကနေတဆင့်ပေါ့နော်သူကတော့အများတော့ဖြစ်နေကြမဟုတ်ဘူးဒီလိုမျိုးအချိန်နေမှာဆို outbreak လို့ခေါ်တဲ့ဥစ္စာလေးတွေ
အများကိုကူးစက်တာပေါ့နော
်ဟုတ်ကဲ့ဖြစ်တတ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုပြောခဲ့တာတွေကတော့ဒီရေကြီးချိန်မှာအန္တရာယ်ရှိလာတဲ့ယောဂါတွေအများစုပေါ့နော
်ဟုတ်ကဲ့
အဲ့ဒီတော့ဒီရေပြန်ကျသွားတဲ့အချိန်မှာရောသတိပြုဆရာနောက်ထပ်ယောဂါတွေရှိသေးလားဆရာကြီ
းဟုတ်ကဲ့ရေကျပြီးတဲ့အခါကျတော့လူတွေကမတတ်တော့နောက်တစ်ခုကတော့ဝဲပါဝဲကတော့ပုံမှန်ချိန်နဲ့ဖြစ်တယ်လို့ဒီလိုရေကျသွားတဲ့အခါမှာစွတ်စွတ်နေတဲ့အခါနောက်လူတွေကကယ်ဆယ်စခန်းတွေကိုပြတ်ညတ်ဘုံကြီးကြောင်းနေလို့မှာပြက်ညက်ပြီးတော့နေရတယ်ဒီလိုမျိုးလူစုလူဝေးဖြစ်လာပြီဆိုရင်ဒီဝဲဆိုတာအများအန်းတို့ပေါ်လာတတ်တယ်တကယ်တော့ဝဲဆိုတာကဒီဝဲဖြစ်စေတဲ့ဟိုမိုက်ပေါ့နော်အဲအကောင်ကြီးကတယောက်တယောက်ဖြီးပြီးတော့ပူးပြီးတော့ဖြစ်တာပါအဲ့ဒါဆိုကုတ်ရဲနဲ့ပိုးဝင်တာတွေပါတယ်ထပ်ဖြစ်တတ်တယ်ဟို outbreak ခေါ်တာပေါ့လူဥမာ10ယောက်15ယောက်ထိတွေ့တဲ့လူတွေအကုန်လုံးဒါမျိုးတွေဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီရေချပြီးတဲ့အချိန်မှာအန္တရာယ်ရှိနိုင်တဲ့ယောဂါပြောဖို့ရှိသေးလားဆရာကြီ
းနောက်တစ်ခုကတော့အပူနဲ့ပတ်သက်တာပါဒီရေချပြီးတဲ့အခါစိုးနေတယ်နောက်တစ်ခါအဲ့လိုနေရာတွေမှာကျွန်တော်တို့ဥတုဖြင့်ဒီလိုရေတက်တယ်ရေကြီးရေချမ်းတယ်ဆိုတာကျွန်တော်တို့ tropical country လို့ခေါ်တယ်ကျွန်တော်တို့လိုမြန်မာပြည်လိုအပူပိုင်းဧသတွေမှာဖြစ်လေရှိတာမျိုးတွေဖြစ်တဲ့အခါကျတော့အပူနဲ့ပတ်သက်တဲ့အခါဟို heat rash လို့ခေါ်တဲ့ဥမာမိပောက်တာတို့အပူကြောင့်ကျန်တဲ့သတိလစ်တာတို့ဘာလို့ထိလဲဖြစ်နိုင်ခြင်းရှိတယ်ဆိုတာဟုတ်ကဲ့ဖြစ်နေပေမဲ့နောက်ဆုံးအနေနဲ့ပြောလို့ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရေကြီးချိန်နဲ့ရေကြီးပြီးတဲ့အချိန်ဖြစ်လာနိုင်တဲ့ယောဂါတွေကိုပြောပြီးမှာဒီယောဂါတွေကနေကာကွယ်နိုင်ဖို့ဆိုရင်အဓိကဘာစပြောချင်လဲဆရာကြီ
းဒီအရေးအလုံးဟာဟိုပထမဆုံးပြောတယ်မတန့်ချင်းနဲ့ရည်နဲ့အချင်းချာမြင့်စွာထိတွေ့ခြင်းသုဆိုအချင်းချာမြင့်စွာသုဆိုနေခြင်းအဲ့ဒါအကြောင်းနေကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့အဲ့ဒါတွေအတွက်ကိုကာကွယ်ခြင်းကုသခြင်းကိုပြေပူရအဖြစ်အကုန်လုံးချုပ်ပြီးတော့ပြောလို့ရပါတယ်ဗျ။ပထမဆုံးရေးကြည့်တာကတော့ဒီကိုရေးတန့်ချင်းမှုပေါ့နော်။ဒါကတော့လူတိုင်းလူလူသိပါလူတိုင်းလူလူသိပြီနဲ့ဒီနေရာမှာအဓိကဒီဒီကိုရေးတန့်ချင်းချင်းမှာကျွန်တော်အဓိကပြောချင်တာနှစ်ချက်ပါနံပါတ်၁ကပုံမှန်ကျွန်တော်စေးကြောပေးဖို့ပေါ့နော်နောက်တစ်ခါဆိုသွတ်နေပြီးတော့ညပတ်နေတဲ့အဝတ်တွေကိုတန်းနိုင်နေများပုံမှန်၆တွေးတဲ့အဝတ်တွေနဲ့လဲလှယ်ပေးဖို့နှစ်ချက်ကအထူးအရေးကြီးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလို့အရေးကြီးတာကိုနည်းနည်းထပ်ရှင်းပြပေးပါလားဆရာ
ဟိုအရေးပြားဆိုတာသူကဆိုသွတ်နေသူ့ရဲ့ခုခံအားကျလာတယ်ကျွန်တော်တို့ဥမာဒီချမ်းမှာ၃ရက်တစ်ချိန်လုံးဆိုနေတယ်ရေးလဲကစားပြီးကျွန်တော်တို့ခါးတွေပါတွေတို့အရေးပြားနေရာတွေမှာကြားတာတွေဟိုအနာတွေပေါက်တယ်လို့ပေါ့ဒါခုခံအားကျလာလို့အရေးပြားရဲ့အဲ့လိုပဲဒီမှာလဲဆိုသွတ်နေတဲ့အတွက်အရေးပြားခုခံအားကျဒါမှမဟုတ်တန့်ချင်းပေးဖို့လိုတယ်နောက်တစ်ခါ၆တွေ့တဲ့အဝတ်တွေကိုလဲလဲပေးဖို့လိုတယ်ဆိုတာကတော့အဓိကနှစ်ချက်ဒီဒီလိုတန့်ချင်းအနေနဲ့ပြောလို့ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီယောဂတူကနေကာကွယ်ရေးအတွက်ကြိုလှုပ်ထားတဲ့နာမျိုးရှိသေးလားဆရာကြီ
းနောက်တစ်ခုကတော့ဒီ disinfection လို့ခေါ်တယ်ကျွန်တော်တို့တင်းတင်းလေးကိုမကြီးလာအောင်ပိုးတက်တာပေါ့နော်ဥမာဒီရှာသွားမယ်ပြဲသွားမယ်ဆိုရင်အဲ့နေရာလေးတွေကိုတန့်ချင်းကိုစပြန်နဲ့ရေနဲ့ဖွားဖွားတန့်ချင်းမယ်ပြီးရင်ကျွန်တော်တို့ဘီတာဒင်းတို့ပါလို့လို့သေးရေပေါ့နော်သေးဝါတို့ဘီတာဒင်းတို့အဲအဲ့လိုသေးရေလေးတွေလိမ့်ထားမယ
်အိုင်ယိုဒင်းသေးပါဆရာနော
်အဲအိုင်ယိုဒင်းပေါ့ပေါ်ပြီးတော့အိုင်ယိုဒင်းလို့ခေါ်တယ်ဗျာကျွန်တော်တို့ဒီမှာတော့ဟိုဘီတာဒင်းတစ်စိမ့်နဲ့လာတဲ့အခါကျတော့လူတွေကဘီတာဒင်းဆိုရင်သိတယ်ဗျာပေါ်ပြီးတော့အိုင်ယိုဒင်းဆိုသူတို့ကသိမသိဘူးပေါ့နော်အဲအဲ့တော့အဲ့လိုသေးရေလေးကိုကျွန်တော်ဂေါလေးနဲ့အရက်ပြန်လိမ့်တယ်လို့လိမ့်ထားပြီးရင်ဒီတောင်းတောင်းပြဿနာမကြီးလာနိုင်တော့ဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောအခုလိုဒီကာကွယ်ရေးအတွက်ကြိုလှုပ်ထားတဲ့အကြံပြုဖို့ရှိအောင်လားဆရာကြီ
းနောက်တစ်ခါတော့ဒီလိုအချိန်မှာတော့ရေကြီးရေရှမ်းဖြစ်တဲ့အတွက်ကျွန်တော်တို့ဟိုဝတ်စာပုံကနည်းနည်းကာကွယ်နိုင်တဲ့အဝတ်အစားလေးလိုတော့ဥမာရေကြီးလို့ကြီးတယ်ချီမြက်ချီတော့ပဲဆိုရင်ကျွန်တော်တို့ကရိုးရိုးဖနှက်မစည်းပဲနဲ့လက်ရှိဖနှက်လိုဟာမျိုးလေးတွေစည်းတယ်ဆိုရင်ဒါတောင်းတောင်းသွားလာနေလို့လည်းရတယ်အဲဒီကိမှုကိုလည်းနည်းနည်းအများကာကွယ်နိုင်တယ် now the corner opinion and older alone is what you are net from a dungeon and you put a yin and a tea to it. Now that the piano, my piano, can't go in and what no. I don't know that the Panama Mohova, which are you so can it over the let a little harm you so in there, do the don't get married to our
children. Okay, she's a very demarish.
ဒီကြည့်ချင်းအရေးပြားတဲ့တခြားယောဂဆက်သီးပြူစရာနဲ့ကာကွယ်ရေးအတွက်စေကျော်သန့်စင်တာနဲ့တာရှည်အဆူမခံဖို့ကိုကျန်းမာရေးကဏ္ဍမှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာဒီတစ်ပတ်မှာတော့မြန်မာနဲ့နေဆက်ကုံတွေခိတ်တွေကိုတရုတ်ဘက်ကပိတ်လိုက်တာနောက် KNU ကရင်မျိုးသားစီယုံဘို့ဌာနချုပ်ဒရုန်းနဲ့အဖြစ်ခံရတာပြီးရင်ကချင်ဘက်ဖားကတ်မှာသတင်းတောက်နှစ်ဦးကို KI ကချင်တပ်ကဖမ်းလိုက်တာပါဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်ဒီအစီအစဉ်ကိုတော့FVR လို့တကောခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝိုင်းရုံသားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါကျမအမိပါနေဆက်ဒေတာတိုင်းရင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့မြန်မာတရုတ်နယ်ဆက်ကုန်သွယ်ရေးဂိတ်တွေကိုရဲအကန့်အသတ်မရှိတရုတ်နိုင်ငံဘက်ကပိတ်လိုက်ပါတယ်။ကရင်မျိုးသားအစည်းအရုံး KNU ဗဟိုဌာနချုပ်လေးဝါစခန်းကိုစစ်ကောင်စီကဒရုန်းနဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။သတင်းလောကတွေတဲမှာတော့ဖကန်းကသတင်းတော့၂ယောက်ကိုဖမ်းဆီးထားကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO KIA ပြောရေးဆိုခွင့်ရှိသူကအတည်ပြုပြောဆိုလိုက်တဲ့အကြောင်းအဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်မှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာတရုတ်နယ်စပ်ကုန်းတွယ်ရေးဂိတ်တွေကိုရဲအကန့်အသတ်မရှိတရုတ်နိုင်ငံဘက်ကပိတ်လိုက်တယ်လို့နယ်စပ်ဒေတာကကုန်းတွယ်တွေနဲ့ဒေတာခံတွေကပြောပါတယ်ရှမ်းမြောက်ဒေတာမူဆယ်မြို့နယ်ထဲကနယ်စပ်ဂိတ်တွေကနေကုန်ပစ္စည်းတည်ယူတာနဲ့ပတ်သက်ပြီးအော်တိုဘလ22ရက်နေ့ကပိတ်ပင်ကန့်တတ်လိုက်တာလို့မူဆယ်ဒေတာခံတယောက်ကပြောပါတယ်စေဝါးရစစ်ပစ္စည်းအိမ်ဆောက်ပစ္စည်းနဲ့ဖုန်းတွေကိုခွင့်တွေကိုကန့်တတ်လိုက်တာလို့ဆိုပါတယ်ဒါအပြင်တရုတ်မြန်မာနယ်စပ်ကမင်္ဂလာတာလော့ဂိတ်မူဆယ်ကျက်ခေါင်ဂိတ်အပြင်နယ်စပ်ဂိတ်အလုံးကိုတရုတ်ဘက်ကရဲအကန့်အသတ်မရှိကုန်စီတင်တွင်းခင့်နေပိတ်လိုက်တယ်လို့ဒေတာခန်တွေကဆိုပါတယ်ဘယ်လောက်ကြာအောင်ပိတ်လိုက်တာနဲ့ဘာကြောင့်ပိတ်လိုက်တယ်ဆိုတာကိုတော့မသိရသေးဘူးလို့ဆိုကြပါတယ်
ကချင်ပြည်နယ်ပန်ဝါမြို့ကိုသိမ်းပိုက်လိုက်တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA အဖွဲ့ကမြို့တွင်းရှိပြည်သူစစ်တွေနေချဆောင် BGF တပ်တွေကိုပဲပြောင်းလာကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။နိုင်ငံလုံးအတိုင်းအတာနဲ့စစ်ကောင်စီကိုတိုက်ခိုက်နေချိန်ကချင်ပြည်ကိုချင်းချင်းမတိုက်ခိုက်ချင်တဲ့အတွက်ခုလိုတိုက်တွန်းပြောဆိုရတာလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။နေချဆောင်တပ်နယ်ပြည်သူစစ်ဌာနချုပ်ရုံးဆိုင်တဲ့ပန်ဝါမြို့အပအဝင်အမှတ်1332နဲ့1333တပ်ရင်းတွေကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ထားလိုက်ပြီလို့ KIO ပြောရေးဆိုခွင့်ရှိသူဘူမှုကြီးနော်ဘူးကပြောပါတယ်စခန်းတွေတည်ရင်းနေရာတွေလက်လွတ်ရှုံးရှုံးနေရတဲ့စစ်တပ်က KIO KIA ဌာနချုပ်ရှိရာလိုင်ဇာမြို့ကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေလုပ်နေပါတယ်
ကရင်အမျိုးသားစီယုံ KNU ဗဟိုဌာနချုပ်လေးဝါစခန်းကိုစစ်ကောင်စီက drone လေးစင်းနဲ့အော်တိုဘားလ22ရက်နေ့မနက်ပိုင်းမှာတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုအပြီးပအံလိုင်းပွဲလမ်းပိုင်းတစ်လျှောက်ကိုလည်းလုံခြုံရေးတင်းကျပ်လိုက်တယ်လို့ဒေသခံကာဒမားတွေကပြောပါတယ်။အဲ့ဒီလမ်းမတစ်လျှောက်မှာနေကြာဆောင်တပ် PGF အပါအဝင်စစ်ကောင်စီဘက်ကရဲနဲ့စစ်သားတွေပူးပေါင်းပြီးတော့လုံခြုံရေးချထားတယ်လို့လမ်းသွားလမ်းလာတွေကိုလည်းစစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ KNU ဌာနချုပ်အဒီတော့ဝိုင်းမှာရှိတဲ့ရွာသားတွေကလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်လာမှာကိုစိုးရိမ်တဲ့အတွက်တန်လွင်မြစ်ကိုဖြတ်ကာထိုင်းနိုင်ငံကိုထွက်ပြေးနေကြပါတယ်။ထိုင်းဘက်ကလုံခြုံရေးတင်းကျပ်ထားပြီးနေထိုင်ခွင့်အထောက်အထားရှိသူတွေကိုပဲဝင်ရောက်ခွင့်ပြုတယ်လို့သိရပါတယ်။
ရခိုင်ပြည်အမ်းမြုပ်နယ်အတွင်းရှိလောင်ဆက်ရွာရဲစစ်ကောင်စီကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲမှုကြောင့်ကလေးငယ်2ယောက်အပါအဝင်ဒေသခံ3ယောက်သေဆုံးပြီး5ယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။အမ်းအခြေဆိုင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခကအော်တိုဘားလ22ရက်နေ့မှာပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲမှုကြောင့်အခုလိုထိခိုက်သေဆုံးသွားကြတာလို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တဲ့လောင်ဆက်ရွာဟာနပခဌာနချုပ်နဲ့နီးပြီးအမ်းတပ်တောင်ကမ်းလမ်းနားမှာရှိတာဖြစ်ပါ ါတယ်အမ်မြူနယ်ရဲ့စစ်ကောင်စီကလည်းနေကြီးပစ်ခတ်မှုနဲ့လီချောင်းတိုက်ခိုက်မှုတွေစစ်တိုက်လုပ်နေပါတယ်
ချင်းပြည်နယ်ထန်တလန်းမြို့ပေါ်မှာစစ်ကောင်စီနဲ့ချင်းတော်လိုင်းရဲတပ်ဖွဲ့တို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်တပ်ကလေယာဉ်နဲ့ဗုံးကြဲတိုက်ခိုက်နေတယ်လို့ချင်းအမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထန်နီကပြောပါရယ်အော်တိုဘလာ22ရက်နေ့မနက်3နာရီလောက်ကစပြီးစစ်ကောင်စီတပ်ဖွဲ့တွေခြေကုပ်ယူတပ်ဆွဲထားတဲ့ထန်တလန်းမြို့ပေါ်ကရဲစခန်းနေရာကိုချင်းလန်းကောင်စီအဖွဲ့ဝင်ချင်းတော်လိုင်းရဲတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ပါရယ်အခုလက်ရှိထန်တလန်းမြို့ပေါ်က NLD ရုံးအဆောက်အုံနဲ့ရဲစခန်းနေရာတွေမှာစစ်ကောင်စီတပ်ကနေရာယူတပ်ဆွဲထားပြီးချင်းတော်လိုင်းရဲတပ်ဖွဲ့တွေကမြို့ကိုသိမ်းနိုင်ရင်ဆက်လက်ထိုးစစ်ဆင်နေပါရယ်
မြန်မာနိုင်ငံမှာ2024ခုနှစ်ဇူလိုင်လကနေစက်တင်ဘာလအထိ3လအတွင်းစစ်ရေးပြည်ပခန့်တွေအရက်သားအယောက်1000ကျော်တည်ဆုံခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအယောက်1000ကျော်ရှိခဲ့တယ်လို့ညာလင်းတပ်ဥတီတနာအဖွဲ့ကအောက်တိုဘာလ22ရက်နေ့မှာထုတ်ပြန်ထားပါတယ်တိုက်ပွဲစုစုပေါင်းအကြိမ်ကြီး1300ကျော်ရှိခဲ့ပြီးတိုက်ပွဲတွေဟာရှမ်းပြည်မြောက်ပိုင်းကချင်ပြည်ရခိုင်ပြည်စကိုင်းမန္တလေးနဲ့ရှမ်းကရင်နီနယ်စပ်တွေမှာအပြင်းထန်ဖြစ်ပွားခဲ့တယ်လို့ဥတီတနာဆိုင်မှာဖော်ပြထားပါတယ်ရှမ်းမြောက်မှာဆောင်နေတဲ့တစ်တုံညာနှစ်ခွန်စစ်စင်ကြီးဒုတိယပိုင်း3လမှာတော့စစ်ကောင်စီနဲ့တိုက်ပွဲစုစုပေါင်း489ကြိမ်ဖြစ်ပွားခဲ့ပြီးအရှိမျောက်ပိုင်းတိုင်းစစ်ဌာနချုပ်ရုံးဆိုင်ရာလာရှိုးအပါဝင်မြို့နယ်10ခုကျော်ကိုထိန်းချုပ်နိုင်ခဲ့တယ်လို့ဒိုင်းသားလင်းနဲ့ကင်တော်တိုင်းတပ်တွေကထုတ်ပြန်ထားပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါကချင်ပြည်ဖက်ကန့်ဒီသားကသတင်းနောက်2ယောက်ကိုဖမ်းဆီးထားတာဟုတ်မှန်ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO KIA ပြောရေးဆိုခွင့်ရှိသူကအတည်ပြုပါတယ်ကျွန်မအမိဟန်တင်ဆက်ထားပါတယ်ဖက်ကန့်အခြေစိုက်သတင်းနောက်2ယောက်ဖြစ်တဲ့အလွတ်တန်းသတင်းထောက်ကိုနောင်ရိုးနဲ့ Red News Agency သတင်းဌာနကိုသတင်းပေးပို့နေတဲ့အလွတ်တန်းသတင်းထောက်ကိုတာလေးမောင်တို့ကိုဖမ်းဆီးထားတယ်လို့ KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောပါတယ်
ဖန်တော့ဒီလိုပြောလို့ရပါတယ်စီရဲ့ဘက်ကနဲ့ဖန်တာဖြစ်ပါတယ်စီရဲ့အမိကတော့ဘယ်လိုရှိတယ်ဆိုတာကျွန်တော်တို့လည်းမကြားသိရပါဘူးအဲ့တော့ဖန်တော့တာကတော့ရှေ့တန်းကရှေ့တန်းတမားတွေဖန်တယ်လို့ရှားရပါတယ်ဘာကြောင့်ဖန်တယ်ဘယ်လိုအမှုနဲ့ဖန်တယ်ဆိုတာကတော့ဒီစစ်ကတော့မသိရသေးဘူးခင်ဗျ
တရင်နောက်နှစ်ယောက်ကို KIA တမဟာကိုတက်ရင်6ကဖမ်းဆီးထားတာဖြစ်ပြီးဘာကြောင့်ဖမ်းထားရဲဆိုတာကိုတော့အတိအကျမသိရသေးဘူးလို့ဆိုပါရယ်လက်ရှိဖမ်းဆီးထားတဲ့တရင်နောက်နှစ်ယောက်ကိုစစ်ဆေးမေးမြန်းနေဆဲဖြစ်ပြီးတော့ကောင်းကောင်းမွန်မွန်ထိန်းသိမ်းထားတယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါရယ
်မင်းကြာရှိလို့ဖမ်းတယ်ဆိုတော့စစ်ကြောတွေလုပ်နေတယ်ထင်တယ်တခြားတိမအထူးခြားတော့မကြားပါဘူးဟိုဒီတင်ထားတဲ့ဟာတော့ကောင်းကောင်းမွန်မွန်ပေါ့နော်အဲချင်းချင်းမအဲလဝတာတွေဟိုမင်းဆရာရှိတာတွေကိုမင်းနေတာချင်းတယ်အဲအဲ့လောက်ပဲကျွန်တော်ကြားရပါပဲ
ကိုနောင်ယိုးနဲ့ကိုတာလေးမောင်တို့ကို KIA ကစက်တင်ဘာလကုန်ပိုင်းမှာဖမ်းဆီးသွားတာဖြစ်တယ်လို့ဒေတာတွင်သတင်းအရင်းမြစ်တွေကပြောပါတယ်သတင်းနောက်ကိုနောင်ယိုးဟာစစ်အာဏာသိမ်းစားကစစ်ကောင်စီရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပြီး2022ခုနှစ်နှစ်ကုန်ခန့်နီးမှာပြန်လွတ်လာခဲ့ပါတယ်သတင်းနောက်ကိုတာလေးမောင်ကလည်းအာဏာမသိမ်းခင်ကပြန်ကြားရေးနဲ့ပြည်သူစစ်ဆန်ရေးဝန်ကြီးဌာနမှာအလုပ်လုပ်နေသူဖြစ်ပြီးအာဏာသိမ်းလိုက်တဲ့နောက်အဲ့ဒီဝန်ကြီးဌာနကနေစီရီယမ်လုပ်ပြီးတော့သတင်းထောက်အလုပ်ကိုဆက်လက်လုပ်နေသူဖြစ်တယ်လို့နှိဆက်သူတွေကပြောကြပါတယ်ကိုနောင်ယိုးနဲ့ကိုတာလေးမောင်တို့နှစ်ယောက်ကိုပြန်လွတ်ပေးဖို့သတင်းသမားများကကွယ်ရေးကော်မတီ CPJ အဖွဲ့ကလည်းအော်တိုဘာလ22ရက်နေ့မှာထုတ်ပြန်ပြောဆိုထားပါတယ်အော်တိုဘားလဒုတိယအပတ်ထဲနေပြီးတော့ NRPC ရုံးမှကျင်းပခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုတိုင်းသာလက်နက်ကိုင်အဖွဲ့6ဖွဲ့ပဲတက်ရောက်ခဲ့ပြီးမွန်ပြည်သက်ပါတီ NMSP ကတော့ဗဟုကော်မတီဝင်2ယောက်ကိုပဲဆီလွတ်လာတာတွေ့ရပါတယ်။ဘာကြောင့် NMSP ကထိပ်သီးခေါင်းဆောင်တွေမတက်ကြတာလဲ။ဘလို့သုံးသပ်မှုတွေရှိနေတယ်လဲဆိုတာကိုတော့ရမင်းကစူးစီးထားပါတယ်။တနိုင်ငံလုံးပြစ်ခတ်ထိုက်ခိုက်မှုရက်စရီသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့ခန်းနာကိုအော်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ကြပါတယ်။အဲ့ဒီခန်းနာကိုမွန်ပြည်တပ်ပါတီ NNSV ကထိုက်ပိုင်ခေါင်းဆောင်တွေမတက်ရောက်တော့ဘဲကိုယ်စားလှယ်ဆစ်ချော့ချပြီးဘိုးကမတီကိုပဲဆီလွတ်ခဲ့ပါတယ်။ဒါဟာစစ်တပ်နဲ့နိုင်ငံရေးရဖြေရှာသွားမဲ့လမ်းကြောင်းကအလောက်မဖြစ်တော့ဘူးဆိုတာကိုမွန်ခေါင်းဆောင်တွေနားလည်လာတာဖြစ်နိုင်တယ်လို့မော်လငယ်မရှင်ကအခုလိုပြောပါဗျ။
အကြံဖတ်စစ်တပ်နဲ့အမွန်ပြည်တပ်ပါတီဘဟုက
ဒီနိုင်ငံရေးကိုနိုင်ငံရေးအရာဖြေရှားသွားမယ်ဆိုတော့ဒီမူဝါဒဒီနေ့အချိန်ခါမှာအလုံးမဖြစ်တော့တာကိုမူလနဲ့ကင်တော်လည်းရေလန်းချောင်းပေါ်ကအကောင်းဆောင်တွေမှာရှင်းရှင်းလင်းလင်းမြင်တွေ့နေရပြီလို့မုံလူငယ်တဦးအနေနဲ့ကျွန်မမြင်ပါတယ်
စစ်ကောင်စီနဲ့သွေးဆောင်ဆွေးနွေးရေးသွားနေတဲ့အဖွဲ့တွေကတော့စစ်ကောင်စီရဲ့တုံးတော်ကဖြစ်တဲ့ချိန်ကုန်နေမှာဖြစ်တယ်လို့ရမညဖက်ဒရယ်အင်အားစုတဲ့ NRFF တာဝန်ခံမင်းတန်လွင်ကပြောပါတယ
်အချမ်းဘတ်စစ်တပ်နဲ့သွေးဆောင်ဆွေးနွေးရေးလမ်းစဉ်တာတကယ်အလုပ်ဖြစ်ခဲ့မှာဆိုရင်ကျွန်တော်တို့ခေတ်စ်မွန်တော်လိုင်းရဲ့နှစ်ပေါင်း90ကျော်ကြာလာကြာကြောင်းလည်းမရှိပါဘူးယနေ့ကျွန်တော်တို့မျက်မှောက်တိုင်းပြည်ရဲ့တော်လိုင်းကိုပြန်ကြည့်မှာဆိုရင်စစ်ကောင်စီကိုတိုက်တဲ့အဖွဲ့တွေသာနိုင်ငံရေးဩဇာနဲ့စစ်ရေးဩဇာကိုတိဆောက်နိုင်တဲ့အပြင်ရန်သူရဲ့လေးစားမှုကိုလည်းခံရတယ်စစ်ကောင်စီနဲ့သွေးဆောင်ဆွေးနွေးရေးသွားနေတဲ့အဖွဲ့တွေကတော့စစ်ကောင်စီရဲ့အတုံးတော်ကံအဖြစ်နဲ့အချိန်ကုန်နေမှာဖြစ်တယ်လို့ကျွန်တော်တို့ရှုမြင်ပါတယ်
ဒါကြောင့်စစ်ကောင်စီတဲ့နိုင်ငံရေးသွေးဆောင်ဆွေးနွေးမှု၃ချိန်လုပ်ခဲ့တဲ့ခေါင်းဆောင်အချုပ်ကမွန်ပြည်တစ်ပါတီကနေစစ်အာဏာရှင်တိုက်ဖြတ်ရေး NDDDH AD ဖွဲ့အနေနဲ့ခွဲထွက်လာတာဟာနောက်တစ်ချိန်မှတမိုင်းဖြစ်တယ်လို့မင်းတန်လွင်ကဆက်ပြောပါတယ်
အာနာရှင်ဟူသမျှချုပ်ငိမ့်မှသာမွန်တို့လူလာတဲ့အမျိုးသားတန်းသူခွင့်နဲ့ကိုယ်ပိုင်ပြတိုင်ခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်မှာကိုယုံကြည်တဲ့အတွက်ဆိုပြီးတော့မွန်ပြည်သက်ပါတီဗဟိုကနေ AD ကခွဲထွက်လာတာဖြစ်တယ်လို့ကျွန်တော်တို့တွေ့မြင်ရပါတယ်။ဒါကြောင့်ခေါင်းဆောင်တွေအနေနဲ့ဘာဆက်လုပ်မယ်ဘာဆက်လုပ်တင့်တယ်လဲဆိုတာစတဲ့ဒီကနေ့ဆုံးမချက်ကနောက်တစ်ချိန်အတွက်တမိုင်းဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့ပြောချင်ပါတယ်
။ NNSB AD အနေနဲ့2024ခုနှစ်ဖေဖော်ဝါရီလမှာခွဲထွက်လာခဲ့တာဖြစ်ပါတယ်။ဒါအပြင်အောက်တိုဘာလ5ရက်နေ့မှာတော့ဖျားသုံးစုဒေတာအခြေဆိုင်မွန်ပြည်တစ်ပါတီအမှတ်9တိုက်ရင်ကလည်းစစ်ကောင်စီနဲ့ဆွေးနွေးမှုတွေဆက်လုပ်နေတဲ့မွန်ပြည်တစ်ပါတီကနေခွဲထွက်ပြီး NNSV AD နဲ့ထပ်မံလာရောက်ပူးပေါင်းလိုက်ပြန်ပါတယ
်။အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။မြန်မာတရုတ်နယ်စပ်ကုန်းတွေရဲ့ဂိတ်တွေကိုရက်အကန့်အသတ်မရှိတရုတ်နိုင်ငံဘက်ကပိတ်လိုက်ပါတယ်။ကရင်အမျိုးသားစီယုံ KNU ဗဟိုဌာနချုပ်လီဝါစခန်းကိုစစ်ကောင်စီကဒရုန်းနဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ
်။တရရှိတဲ့အခုနားဆင်နေကြတာကတော့နယ်ဇက်ဒေသတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပါ။
မြန်မာနဲ့နယ်စပ်ဂိတ်တွေတရုတ်ဘက်ကပိတ်လိုက်တာအပါအဝင်တိုင်းရင်းသတင်းလာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်သားရင်းညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်မတ်စုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
အရှေ့လေပိုင်းဒေသကစားကမ်းမြောင်ဒေသမှာဒီအပြစ်ခတ်ရက်စဲရေးအတွက်ကိုမတူညီတဲ့နည်းလမ်းတွေနဲ့အမေရိကန်ကစ조사နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့အပြစ်ရရေးအဆိုပြုအစီအစဉ်တွေလှနေချီအကောင့်ထဲမပေါ်နိုင်ပဲဖြစ်နေချိန်မှာအရှေ့အလယ်ပိုင်းကိုဒီ17ချိန်မြောက်ရောက်နေတဲ့ဝန်ကြီးဘလင်ကင်ကညှိနှိုင်းရေးမှုတွေအတူဆုံပြီးတော့ဆွေးနွေးနိုင်ဖို့ကနောက်ခြေလှမ်းဖြစ်တယ်လို့ပြောကြားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာဒီညှိနှိုင်းရေးမှုတွေတွဲဆုံထိုင်လိမ့်မယ်လို့လည်းအစ္စရေးနဲ့ဟာမတ်စစ်သွေးကြွားကြားအဓိကဂျားဝယ်ညှိနှိုင်းပေးနေတဲ့ကာတာနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပြီးမှအမေရိကန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်တခါမကြခင်မှာကျင်းပတော့မဲ့အမေရိကန်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေဆုံးဖြတ်ချက်ဝေဝါအောင်လုပ်ပြီးတော့ရလတ်တွေပြောင်းလဲသွားအောင်လို့တရုတ်အီရန်နဲ့ရုရှားနိုင်ငံတို့ကတွန်းတွန်းတိုက်တိုက်လုပ်နေတဲ့အထောက်အထားသစ်တွေထွက်ပေါ်လာပါတယ် Microsoft နည်းပညာကုမ္ပဏီကြီးနဲ့ဒီ Recorded Future ဆိုတဲ့ Cyber လုံခြုံရေးလုပ်ငန်းကဗုဒ္ဓဟူးနေ့တုန်းကထုတ်ပြန်လိုက်ကြတဲ့ Cyber Alien တုံးသက်ချက်အစီအခံစာနှစ်ခုထဲမှာရွေးကောက်ပွဲနီးလာတာနဲ့အမျှရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်လို့နိုင်ငံသားကနေကြိုးပမ်းမှုတွေပို့ပြီးတော့များလာတယ်လို့ဖော်ပြထားပါတယ်။ Democrat သမ္မတလောင်း Kamala Harris ကိုထိခိုက်စေတဲ့လှုပ်ရှားဗီဒီယိုအထုတွေကို Russia နဲ့ဆက်နွယ်တဲ့ online လှုပ်ရှားသူတွေကနှစ်ဆပိုဖျက်နေတယ်လို့တရုတ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကတော့တရုတ်ကိုဝေဖန်တဲ့ Republican လွှတ်တော်အမတ်တွေကိုအဓိကထားတိုက်ခိုက်နေတာတွေ့ရတယ်လို့ Microsoft ကုမ္ပဏီကြီးရဲ့အစီအခံစာထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတော့ဒီစစ်တပ်နဲ့ AA ရခတပ်တော်တို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာရိုဟင်ဂျာမွတ်စလင်တွေဟာအကြီးအမားဆုံးအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကိုင်ပဋိပက္ခတွေကြားမှာရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာရင်ဆိုင်ရတဲ့အခြေအနေဟာ2018ခုနှစ်လူမျိုးတုံးတပ်ဖြတ်ခံရမှုနောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်တယ်လို့ Amnesty International ကဒီကနေ့အောက်တိုဘာ24ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်
ချေစီပါမဆင်မြတ်မွေအခုလိုသတင်းအချင်းချက်ပြီးမှာတော့ VO ရဲ့ဒီညချက်သားရညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ကီလာဝီလျံဆဲရောဘတ်ဘတ်စတိုဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမဲမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိဆက်အနိုင်ဦးနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America.